Welcome to the Voice of America in Burmese.
Minglam ne kima shin Washington myo do VOA American tan ga ni 2019 ku ne October 15 ye in ga ni ne ne khin season go Myanmar sanaw chain min ne 6 nai ga ni 9 nai thi line to meter 2440 52 ga ni dai yai thon lin taw ma ba VOA Myanmar wai Facebook phit de VOA Burmese news ga ni le a chain ne de pye ni na sin nai ma de shin Jama in chin nai ma
Mingla ba shin Jama thank you thai ba ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပါမယ်။ဆီးရီးယားမြောက်ပိုင်းကကတ်တိုက်ခိုက်ရေးသမားတွေအပေါ်တူရကီရဲ့စစ်ဆင်ရေးကိုအမေရိကန်ကာကွယ်ဝင်ကြီးကအပြင်းထန်ဆုံးဝေဖန်ပြောဆိုလိုက်ပါတယ်။မြောက်မြို့နယ်ကနေအေအေရခိုင်လက်နက်ကင်တပ်ဖွဲ့ကဖမ်းဆီးထားသူ32ဦးကတော့အခုချိန်ထိလွတ်မြောက်မလာသေးပါဘူး။ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင်
။ကောင်းပါပြီ။သတင်းစင်စင်ပြီးတဲ့နောက်နားဆင်ရမယ့်ဆက်သွယ်မေးမြန်းချက်တစ်ခုမှာတော့
အခုကျွန်တော်တို့ပြန်ထားလာတော့တူရကီကနေပြီးတော့အိန္ဒိယဘက်ကိုစိုင်ကယ်ဖို့ဖို့စီစဉ်နေတယ်။ဒီဘက်မှာဒီ logistics ကုမ္ပဏီနဲ့ကျွန်တော်တို့ချိတ်ပြီးတော့ဒီပပုတ်တွေပေါ့နော်လိုအပ်တဲ့ဟာတွေ
။ဒါကတော့ cycle စီးကဘာပတ်လူငယ်နှစ်ဦးဥရောပအပြန်ခီးစင်မှာတူရကီနိုင်ငံကိုရောက်ရှိနေတဲ့အချိန် VOA က Skype ကနေဆက်သွယ်မေးမြန်းထားတာကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။တခါ Australia တရုတ်ဆက်ဆံရေးအဖူအထစ် Russia သမ္မတ Putin ရဲ့ Saudi Arabia ခီးစင်စတာတွေကိုတင်ဆက်ဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးကဏ္ဍသုတဆုံလင် American တခွင်စတဲ့အစီအစဉ်တွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင်။
အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ပြန်လဲခေါင်းထောင်လာမှုလူသားချင်းစာနာမှုဆိုင်ရာပဋိပက္ခကြီးကြီးထွားလာမှုနဲ့ဖြစ်နိုင်ခြေရှိတဲ့စစ်ရာဇဝတ်မှုတွေအတွက်တူရကီသမ္မတရစ်ဆစ်ထီရဲ့အာရဝါမှာအပြည့်အဝတာဝန်ရှိတယ်လို့အမေရိကန်ကာကွယ်ဝင်ကြီးမတ်အက်စပါကပြောပါတယ်အခုပြောဆိုချက်ဟာဆိုရင်ဆီးရီးယားနိုင်ငံမြောက်ပိုင်းကကတ်တိုက်ခိုက်ရေးသမားတွေအပေါ်တူရကီရဲ့စစ်ဆင်ရေးနဲ့ပတ်သက်ပြီးအမေရိကန်စစ်ဌာနချုပ်ရဲ့အပြင်းထန်ဆုံးပြစ်တင်ရှုတ်ချမှုလည်းဖြစ်ပါတယ်။ကတ်တွေအပေါ်တူရကီဘက်ကမလိုအပ်ဘဲစိတ်လိုက်မှန်ပါတိုက်ခိုက်မှုလို့လည်းအမေရိကန်ကာကွယ်ဝင်ကြီးအက်စပါကပြောပါတယ်။အခုတိုက်ခိုက်မှုကြောင့်ကတ်တွေထိမ့်သိမ်းထားတဲ့ထိမ့်သိမ်းရေးစခန်းတွေကနေအန်ဒီယကြီးလာတဲ့ IS တိုက်ခိုက်ရေးသမားအများအပြားလွတ်မြောက်သွားစေပြီးဆီးရီးယားနိုင်ငံတွင်က IS အစွန်းရောက်တွေကိုချေမှုန့်ရေးနိုင်ငံတကာရဲ့အောင်မြင်မှုကြီးကိုရုပ်ရော့သွားစေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။အမေရိကန်နဲ့တူရကီဆက်ဆံရေးလည်းပြတ်ရတယ်လို့ဝန်ကြီးကပြောဆိုပြီးမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO မဟာမိတ်တွေဘက်ကတူရကီအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ရေးတိုက်တွန်းဖို့ဘရပ်ဆဲလ်ကိုနောက်သတင်းပတ်ထဲသွားမယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုထားပါတယ်။
ဆီးရီးယားနိုင်ငံရှေ့မြောက်ပိုင်းဒေသမှာတူရကီနိုင်ငံကထိုးစစ်ဆင်နွှဲနေတဲ့ချိန်ထဲမှာပဲဆီးရီးယားဆိုရတပ်ဖွဲ့တွေကလည်းအဲ့ဒီဒေသကိုပြောင်းရွှေ့တပ်ဆွဲလန်နေတာကြောင့်ဒေသရင်းမှာရှိတဲ့သတင်းတောက်တွေအီရတ်နိုင်ငံဘက်ကိုထွက်ပြေးလာကြရပြီဖြစ်ပါတယ်။အရင်ကအဲ့ဒီဒေသကိုသတင်းတောက်တွေဟာခါတပ်ဖွဲ့တွေရဲ့ခွင့်ပြုချက်နဲ့ရောက်ရှိသတင်းယူနေကြတာဖြစ်ပါတယ်။အခုကဒီဒေသကိုဆီးရီးယားဆိုရတပ်ကရပ်ပိုင်းအတွင်းမှာပဲထိန်းချုပ်တော်မှာဖြစ်တာကြောင့်အလုဆက်လုလို့ရတော့မှာမဟုတ်ကြောင်းသတင်းတောက်အမျိုးသမီးတူကပြောပါတယ်။အဲ့ဒီဒေသအတွင်းတူရကီနိုင်ငံရဲ့ထိုးစစ်ကပြင်းစံပြင်းထန်နေရမှာလူရပေါင်းများစွာတည်ဆုံရတဲ့အထက်သတင်းတောက်တွေလည်းအပါအဝင်ဖြစ်ခဲ့ပါတယ်။တင်းငွေကနေကဆီးရီးယားအစိုးရနဲ့ကတ်တပ်ဖွဲ့တွေရရှိခဲ့တဲ့သဘောတူညီချက်ကြောင့်ကတ်တို့နှစ်ပေါင်းများစွာထိန်းချုပ်ထားခဲ့တဲ့ဒီနယ်မြေအတွင်းဆီးရီးယားအစိုးရတပ်တွေတပ်ဆွဲကြတာတော့မှာဖြစ်ပါတယ်။နိုင်ငံပိုင်ရုပ်မြင်သံကြားမှာဆီးရီးယားတပ်တွေဟာတူရကီနဲ့နယ်ချင်းဆက်နေတဲ့ဒေသတော်တော်များများကိုထိန်းချုပ်ထားပြီးဖြစ်ကြောင်းနဲ့ကတ်တွေဥဆောင်တဲ့ဆီးရီးယားဒီမိုကရက်တစ်အင်အားစု SDF တွေအရင်ထိန်းချုပ်ခဲ့တဲ့နေရာတော်တော်များများကိုတင်းသွင်းထားပြီးဖြစ်ကြောင်းလည်းကြေညာခဲ့ပါတယ်။တူရကီကတော့အဲ့ဒီဆီးရီးယား SDF တပ်ဖွဲ့တွေကိုတူရကီကိုဆယ်စုနှစ်ပေါင်းကြာစွာတိုက်ခိုက်နေတဲ့ကတ်စစ်သွေးကြ PKK အဖွဲ့ဖြစ်သဘောထားနေတာပါ။အဲ့ဒီ SDF တပ်ဖွဲ့တွေဟာ American နဲ့ IS တချမ်းဖက်တိုက်ဖွဲ့ကိုတိုက်ခိုက်ရမှာမဟာမိတ်အဖြစ်ပါဝင်တိုက်ခိုက်သူတွေလည်းဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်က American သမ္မတ Donald Trump ကအဲ့ဒီဒေသကနေ American တပ်တွေရုတ်သိမ်းမှဖြစ်ကြောင်းကြေညာခဲ့တာကြောင့်တူရကီတွေ SDF တပ်ဖွဲ့တွေကိုတိုက်ခိုက်နိုင်အောင်လမ်းဖွင့်ပေးတယ်လို့ဖြစ်ခဲ့ပါတယ်ခင်ဗျာ
။ American သမ္မတ Donald Trump ကိုတရားစွဲဆိုနိုင်ရေးစုံစမ်းမှုမှာတနင်္လာနေ့ကတော့သမ္မတထရန့်ရဲ့ရုရှားနဲ့ဥရောပဆိုင်ရာထိပ်တန်းအရာရှိဟောင်းတဦးကိုတကပိတ်ကျန်းနာစစ်ဆေးပါတယ်။ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ဟောင်းမာရီယာယိုဗန်နိုဗစ်ကိုသမ္မတထရန့်ကမေလအတွင်းရာထူးကဖေရှားပြစ်မှုနဲ့ပတ်သက်တဲ့အချက်လက်တွေကိုထွက်ဆိုခဲ့ပွဲရှိပါတယ်။သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးကောင်စီရဲ့ဥရောပနဲ့ ရုရှားအရေးအကြီးတန်းညွှန်ကြားရေးမှူးအဖြစ်တာဝန်ယူခဲ့သူဖီယိုနာဟီလ်ကပြီးခဲ့တဲ့ဇူလိုင်လမှာရာထူးကနှုတ်ထွက်ခဲ့တာဖြစ်ပြီးအမေရိကန်နိုင်ငံခြားရေးမူဝါဒဖွဲ့စည်းမှုရဲ့နောက်ွယ်ကအကြောင်းအရာတွေကိုသိရှိထားသူဖြစ်ပါတယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကဖီယိုနာဟီလ်ကိုဆင့်ခေါ်ခဲ့တာဖြစ်ပြီးလွှတ်တော်အမတ်တွေရဲ့မေးမြန်းမှုကိုဖြေကြားဖို့စီစဉ်ထားတယ်လို့လဲမစ်ဟီလ်ရဲ့ရှေ့နေလီဝိုလိုစကီကပြောပါတယ်။ယူကရိန်းဆိုင်ရာအမေရိကန်သံအမဟောင်းယူဗန်နိုဗစ်ကသူမရဲ့ယူကရိန်းနိုင်ငံတွင်တာဝန်ထမ်းဆောင်မှုတွေနဲ့ပတ်သက်ပြီးသမ္မတထရန့်ရဲ့ပုဂ္ဂိုလ်ရေးရှင်နေရူဒီဂျူလီယာနီကတိုက်ခိုက်ပြောဆိုခဲ့ပြီးတဲ့နောက်အခြေအမြစ်မရှိတဲ့မှားယွင်းတဲ့ဆွဆွဲချက်တွေအပေါ်အခြေခံပြီးသူမကသမ္မတကသူမကိုရာထူးကဖယ်ရှားခဲ့တာလို့ပြီးခဲ့တဲ့သတင်းပတ်တုန်းကလွှတ်တော်အမတ်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်
2019ခုနှစ်ကစပိန်နိုင်ငံကတလိုနီးယားဒေသကိုစပိန်နိုင်ငံကနေတီးခြားခွဲထွက်ထူထောင်မှုစ조사ခဲ့သူကတလိုနီးယားကောင်းဆောင်ကိုယ်ကိုစပိန်တရားရုံးချုပ်ကနှစ်ရှည်ပြည်တံတွေချမှတ်အပြီးမှာဆန္ဒပြသူတွေနဲ့စပိန်အဓိကရုံးနေနေရဲ့ရတ်တပ်ဖွဲ့တွေအကြားဘာစီလိုနာ၄စိတ်မှာရုံရင်းစံကတ်ဖြစ်ခဲ့ကြပါတယ်။တင်လာနေအစောပိုင်းက April ၄စိတ်ဝင်ပေါ့ဝါကိုပိတ်ဆို့ခဲ့တဲ့ဆန္ဒပြသူတွေကိုရတ်တပ်ဖွဲ့ဝင်တွေကလက်ကင်တို့တွေနဲ့ရိုက်နှက်ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ရတ်တပ်ဖွဲ့ကဆန္ဒပြသူတွေကိုရင်းမြုပ်ဘောလုံးတွေနဲ့လည်းပစ်ခတ်ခဲ့ပါတယ်။၄စိတ်မှာဆန္ဒပြသူတွေတဲကလူ39ဦးဒဏ်ရာရရှိခဲ့လို့ကျောင်းမကြီးဌာနကတာဝန်ရှိသူတွေကပြောသလိုလေးစိတ်ကတာဝန်ရှိသူတွေကလည်းအ ਨੇ စုံလေရင်ခီးစဉ်108ခုလောက်ဖျက်သိမ်းခဲ့ရတယ်လို့ဆိုပါတယ်။တရားရုံးချုပ်ဆုံးဖြတ်ချက်ကိုကန့်ကွက်သူလူထောင်ပေါင်းများစွာဟာတင်းနာနေနောက်ပိုင်းမှာတော့ဘာစီလိုနာမြို့လယ်ကိုစုယုံရောက်ရှိခဲ့ကြပါတယ်။ကလစ်တလိုရီယာဒေသတဲ့တချို့ယထားပြေးဆွဲနေတာတွေကိုလည်းဆန္ဒပြသူတွေကတားဆီးဖို့ကြိုးစားခဲ့ကြပါတယ်။ယထားလမ်းတွေပေါ်တစ်သားတွေတင်ပြီးပိတ်ဆို့သလိုလမ်းတွေကိုလည်းပိတ်ဆို့ခဲ့ကြပါတယ်။ကတလိုနီးယားကိုတီးခြားလွတ်လပ်တဲ့နိုင်ငံဖြစ်ထူထောင်ဖို့ကြိုးစားခဲ့တဲ့ကတလိုနီးယားကောင်းဆောင်ကိုစပိန်တရားရုံးချုပ်က9နှစ်နဲ့13နှစ်အကြာနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့ရမှာကတလိုနီးယားဒေသဒုတိယသမ္မတဟောင်းအိုရီယယ်ဂျာကွာရက်စ်ကိုအစိုးရကိုပုံကန်ရန်လှုံ့ဆော်မှုနဲ့ပြည်သူ့ပန္နာအလွဲသုံးစားမှုတွေနဲ့အနှစ်အကြာဆုံးထောင်ဒဏ်13နှစ်ချမှတ်ခဲ့ပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအေမြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရခိုင်ပြည်နယ်မြောင်းမြို့နယ်တွင်အေးအေးရခိုင်လက်နက်ကင်တပ်ကဖမ်းဆီးထားတဲ့အရတား32ဦးအခုချိန်ထိလွတ်မြောက်မလာသေးပါဘူးအရတား32ဦးကိုဖမ်းဆီးထားကြောင်းအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့ကအတည်ပြုထားပါတယ်ဖမ်းထားသူတွေကိုတကယ်ပဲမိသက်တပ်ဖွဲ့ဝင်တွေဟုတ်မဟုတ်ဆိုတာကိုစစ်ဆေးနေပြီးသူတို့ကိုဘာဆက်လုပ်မယ်ဆိုတာကအေးအေးရုံးချုပ်အပေါ်မှာမှူတည်တယ်လို့လဲရခိုင်လက်နက်ကင်အဖွဲ့ရဲ့ပြောခွင့်ရခိုင်တုခါက VOA ကိုပြောပါတယ်မြောင်းမြို့နယ်စစ်တွေမြောက်ဦးစစ်တွေကာလန်ကံကြီးကွေ့အနီးမှာရွှေပြည်သိခီးတဲ့တင်ကားနဲ့လိုက်ပါခဲ့ကြတဲ့မိသက်တပ်ဖွဲ့ဝင်19ဦးနဲ့ခီးတဲ့12ဦးတို့ကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကပြီးခဲ့တဲ့တောက်ကြန်နေ့ကဖမ်းဆီးခေါ်ဆောင်ထားတာဖြစ်ပါတယ်
အိန္ဒိယနိုင်ငံဟာအိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားနယ်မြေအတွင်းနေထိုင်သူလူ၄သန်းအတွက်မိုဘိုင်းဖုန်းလိုင်းတွေတင်းနာနေကပြန်လည်ဖွင့်လှစ်ပေးခဲ့ပါတယ်။လွန်ခဲ့တဲ့ဆယ်ပတ်လောက်ကအဲ့ဒီဒေသကိုတစ်စိတ်တစ်ပိုင်းလွတ်လပ်တဲ့ဒေသကနေအစ်စ်ရှော့ချအပြီးလူညိုရေးကိုတင်းတင်းကြပ်ကြပ်ချလို့စစ်တပ်ရေးတွေကိုပိတ်ဆို့ထားပြီးခဲ့တဲ့နောက်ပိုင်းအခုလိုမိုဘိုင်းဖုန်းလိုင်းတွေပြန်လည်ဖွင့်လှစ်ပေးတာပုံမှန်အနေထားပြန်ရဖို့ဂျိုးပန်နဲ့ပထမဆုံးခြေလှမ်းတရားလို့ဆိုပါရယ်။အခုလိုစစ်တပ်ရေးစနစ်ပြန်လည်ရရှိပြီဆိုပေမဲ့လည်းဒေသတွင်းလုပ်ငန်းပြန်လည်လက်ပတ်မှုပုံမှန်အတိုင်းပြန်ရောက်မရောက်ကတော့စောင့်ကြည့်ရအောင်မှာဖြစ်ပါရယ်။ဒေသတွင်းမိုဘိုင်းဖုန်းနှစ်သန်းဝန်းကျင်လောက်ကတော့ line တွေပြန်လည်မပွင့်သေးသလိုအင်တာနက် line တွေကိုလည်းဆက်လက်ပိတ်ပင်ထားဆဲဖြစ်ပါရယ်။အာဏာပိုင်တွေကတော့မိုဘိုင်းဖုန်း line တွေတစ်စိတ်တိုင်းပြန်လည်ဖွင့်လှစ်ပေးတာဟာပုံမှန်အနေထားကိုပြန်လည်ရောက်ရှိလာတာကိုပြသတယ်လို့ပြောနေစင်မှာပဲ။ဒေသခံနိုင်ငံရေးသမားအများအပြားကိုထိန်းသိမ်းထားသလိုထောင်ပေါင်းများစွာသောအိန္ဒိယတပ်ဖွဲ့တွေကိုလည်း line တွေပေါ်မှာတက်ဆွဲချထားနေဆဲဖြစ်ပါရယ်ခင်ဗျာ။
ဟောင်ကောင်ကျွန်းကလနဲ့ချီဆန္ဒပြပွဲတွေအတွင်းအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့တာမှာရဲကားတစ်စင်းအနီးအင်းလုံပုံတလုံးပောက်ကွဲခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဝေးဒိန်းစနစ်နဲ့ဖောက်ခွဲခဲ့တဲ့ဘုံကြောင့်အပြည့်အစုံနဲ့ဒဏ်ရာရတာမရှိခဲ့ပေမဲ့ရဲတပ်ဖွဲ့ဝင်တွေကိုထိခိုက်စေဖို့ရည်ရွယ်တယ်လို့ဒုတိယရဲချုပ်တန်ပိုင်ကွမ်းကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဟောင်ကောင်ကဒီမိုကရေစီလိုလားတဲ့တရုတ်ဆန့်ကျင်ရေးလှုပ်ရှားမှုကြီးရဲ့ဆန္ဒပြမှုတွေအတွင်းဘုံဖောက်ခွဲခဲ့တာကပထမဆုံးအကျင့်လည်းဖြစ်ပါတယ်။
American နိုင်ငံ Texas ပြည်နယ် Fort Worth မြို့မှာလူမဲအမျိုးသမီးတဦးကိုပြစ်ခတ်တပ်ဖြတ်ခဲ့သူရဲ့အရာရှိ Aaron Dean ဟာယာရုကနှုတ်ထွက်သွားပြီဖြစ်ကြောင်းရဲတပ်ဖွဲ့ကပြောပါရယ် Fort Worth မြို့ရဲ့ Joe Edwin Cross ကအဲ့ဒီအရာရှိဖြစ်သူယာရုကမနှုတ်ထွက်ရင်တောင်မှသူ့ကိုတနင်္လာနေ့ကအလောက်ကထုတ်ပြစ်ဖို့စဉ်းစားထားပြီးဖြစ်တယ်လို့လည်းပြောပါရယ်အခုလိုနှုတ်ထွက်သွားပြီမဲ့ရဲအရာရှိ Dean ဟာယာစမှုဆိုင်ရာဆက်ဆဲချက်တွေနဲ့ရင်ဆိုင်ရာဆဲဖြစ်ကြောင်းလည်းပြောပါရယ်ခင်ဗျာ
Washington the voice of America the way အင်္ဂါနေ့နဲ့ခင်သတင်းစီစဉ်ကိုမတ်သိန်ကီထိုင်းနဲ့ကိုရဲမင်းထွန်းတို့ကတင်ပြခဲ့တာပါရှင်အခုတော့သတင်းလွှာတွေကိုဆက်လက်နားဆင်ရမှာပါတရုတ်ကွန်မြူနစ်ပါတီဟာအော်စတြေးလျနိုင်ငံရဲ့အတွေးခေါ်တံပိုးတွေနဲ့မလျော်ညီတဲ့အပြုမူတွေလုပ်နေတယ်လို့အော်စတြေးလျနိုင်ငံပြည်ထောင်စုဝန်ကြီးကဆွတ်ဆွဲလိုက်ပါတယ်အော်စတြေးလျတက္ကသိုလ်တွေမှာပြပဝင်ရောက်ဆွတ်ဖက်တာတွေကိုစိုက်ဘာထောင်လန်းရေးလုပ်တာတွေတံပြန်လှုပ်ဆောင်သွားမယ်လို့လည်းဝင်ကြီးပီတာဒွန်တန်ကတတိပေးလိုက်ပါတယ် VOA သတင်းတော့ဖီလ်မာစီယာစစ်ဒနီကနေပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
ဩစတြေးလျနိုင်ငံပြည်ထောင်စုဝန်ကြီးပီတာဒတ်တန်ရဲ့အခုလိုဝေဖန်မှုဟာလက်တွေ့မှာပေါပေါလာခြင်းမရှိသေးတဲ့တရုတ်နိုင်ငံရဲ့ချင်းချောက်မှုအန္တရာယ်နဲ့ပတ်သက်ပြီးဩစတြေးလျဘက်ကအပြင်းထန်ဆုံးဝေဖန်မှုတစ်ခုဖြစ်ပါတယ်။တရုတ်နိုင်ငံကဩစတြေးလျနိုင်ငံအပေါ်စိုက်ဘာတိုက်ခိုက်မှုတွေပြုလုပ်တဲ့ဆိုတာနဲ့ဩစတြေးလျပြည်တွင်းရေးမှာတရုတ်တွေဝင်ရောက်ဆက်ဖွဲ့နေတဲ့ဆိုတဲ့စစ်ဆဲချက်တွေဟာနှစ်နိုင်ငံအကြားမကြသေးခင်ကတင်းမာမှုတွေမြင့်တက်လာစေခဲ့ရတဲ့အကြောင်းရင်းတွေပါ။ဒီကြားရဲတရုတ်ွယ်ဘွားဩစတြေးလျနိုင်ငံသားဆိုင်ဆီယာတယောက်ကိုဗီဂျီမြို့မှာတရုတ်အာဏာပိုင်တွေကဖမ်းဆီးထိသိမ်းလိုက်တဲ့ကိစ္စနဲ့တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံကနယ်မြေပိုင်ဆိုင်မှုတောင်းဆိုနေတဲ့ကိစ္စတွေဟာလည်းငကိုကအစင်မပြေတဲ့ဆက်ဆံရေးမှာတပူပေါ်နှပူဆင့်သလိုပိုဆိုးလာခဲ့ရပါတယ်။တရုတ်နိုင်ငံကဩစတြေးလျတက္ကသိုလ်တွေထဲဝင်ဆွတ်နေတာတွေကလည်းဩစတြေးလျနိုင်ငံအတွက်စိတ်ပူစရာဖြစ်လာစေပါတယ်။ဟောင်ကောင်ကဒီမိုကရေစီလိုလားတဲ့ဆန္ဒပြပွဲတွေကိုထောက်ခံတဲ့ကျောင်းသူကျောင်းသားတွေကိုတရုတ်ထောက်လိုင်းရေးအေဂျင့်တွေကမဖွဲမရအနောက်ရှက်ပေးတာတွေနဲ့စောင့်ကြည့်မှတ်တမ်းတင်နေတဲ့ကိစ္စတွေလို့ဖြစ်ရတွေဟာစိတ်ပူပန်စရာဖြစ်လာခဲ့ရပါတယ်။ဝန်ကြီးပီတာဒတ်တန်ကတရုတ်ရဲ့ရည်မှန်းချက်တွေအပေါ်ဩစတြေးလျလိုစိုးရိမ်ပူပန်တင်တယ်လို့ဆိုပါတယ
်။ My issue is with the Communist Party of China and their policies to the extent that they're inconsistent with our own values.
ကျွန်တော်ပြဿနာကတရုတ်ကွန်မြူနစ်ပါတီနဲ့သူတို့ရဲ့မူဝါဒနဲ့ကျွန်တော်ထားတဲ့အတွေးခေါ်ဆိုင်ရာတန်ဖိုးတွေကွဲလွဲနေတာနဲ့ဆက်ဆိုင်ပါတယ်။ကျွန်တော်လိုဒီမိုကရေစီနိုင်ငံတွေမှာလွတ်လပ်တဲ့အတွေးခေါ်တွေနဲ့လွတ်လပ်စွာပြောဆိုခွင့်ကိုအားပေးတယ်။ဒီတန်ဖိုးထမှုတွေအပေါ်တိုက်ခိုက်လာခဲ့ရင်ဥပဒေပြင်ပကလှုပ်လာခဲ့ရင်ဒီလူတွေဟာတရုတ်နိုင်ငံကပဲဖြစ်ဖြစ်ဗန်နိုင်ငံကပဲလာလာကျွန်တော်ရင်ဆိုင်ရမှာပါပဲ
။ပီတာဒတ်တန်ရဲ့ဝေဖန်ချက်ကိုတရုတ်အစိုးရကတူတူခါခါတုံ့ပြန်ခဲ့ပါတယ်။CAK စိတ်ဓာတ်အတွေးခေါ်နဲ့တဖက်သက်ပြမှုတွေကိုဩစတြေးလျတို့လက်ခံမှာမဟုတ်ဘူးလို့ထင်မိသလိုအပြန်အလှန်ယုံကြည်မှုနဲ့နိုင်ငံဆက်ဆံရေးကောင်းဖို့လုပ်လိမ့်မယ်လို့လည်းမျှော်လင့်မိကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဂျန်စွမ်ကပြောဆိုခဲ့ပါတယ်။ကမ်ဘာရာမြို့တော်ကတရုတ်တန်ယုံကလည်းမစ္စတာဒတ်တန်ရဲ့ရုတ်တိမတန်တဲ့ဆက်ဆွဲချက်တွေဟာတုံ့လုတ်စရာဖြစ်တယ်လို့အခြေအမြစ်လည်းမရှိဘူးလို့ဆိုပါတယ်။ Liberal ဖြစ်တဲ့ဩစတြေးလျနိုင်ငံဟာကမ္ဘာမှာအလဲအလတ်တန်းဝင်တဲ့အင်အားကြီးနိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ကျောင်းနိုင်ငံဟာဩစတြေးလျနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဖက်နိုင်ငံဖြစ်သလိုဩစတြေးလျစီးပွားရေးမှာအရေးအကြီးဆုံးကဏ္ဍတွေဖြစ်တဲ့တပ်တူတူဖော်ရေးခီးသွွားလုပ်ငန်းနဲ့ပညာရေးကဏ္ဍတွေဟာတရုတ်ရဲ့ဝယ်လိုအားအပေါ်အကြီးအကျယ်မိခိုးနေရတာပါ။ဒါကြောင့်အမေရိကန်နိုင်ငံရဲ့ရင်းနှီးချစ်ကြည်မှုလည်းရှိစည်ရေးမဟာမိတ်တူလည်းဖြစ်တဲ့ဩစတြေးလျနိုင်ငံအတွက်စိန်ခေါ်မှုတစ်ခုဖြစ်လာတာကတော့တရုတ်ကိုအဓိကကုန်သွယ်ရေးမိတ်ဖက်နိုင်ငံအဖြစ်ထိန်းသိမ်းဆက်ဆံနေရင်းနဲ့ဝေဖန်စိန်ခေါ်နိုင်စွမ်းလည်းရှိရမယ်အရေးပဲဖြစ်ပါတယ်ခင်ဗျာ
ကိုရမင်းထွန်းပါရှင်ရုရှားသမ္မတဗလာဒီမီယာပူတင်ကိုဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်မှာလှိုက်လိုက်လဲလဲကြိုဆိုခဲ့ကြပါတယ်ရုရှားသမ္မတပူတင်နဲ့ဆော်ဒီဘုရင်ဆယ်မန်တို့နှစ်ဦးကကုန်သွယ်ရေးဆက်ဆံမှုတိုးတက်ရေးကိုဆွေးနွေးခဲ့ကြသလိုနှစ်နိုင်ငံဆက်ဆံရေးကြောင့်မဟာမိတ်တွေနဲ့မိတ်ဖက်တွေကိုအနှောက်အယှက်ဖြစ်စေမှာမဟုတ်ဘူးလို့လည်းခေါင်းဆောင်နှစ်ဦးကပြောဆိုကြပါတယ် VOA သတင်းတော့ Edward Uranian ကိုင်ရိုမြို့ကသတင်းပေးပို့ထားတာကိုမတ်သိန်ကီထိုက်ကပြောပြမှာပါရှင
်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆော်ဒီဘီယင်ဆယ်မန်တို့အတူရက်နေကြချိန်မှာ Sorry စစ်တပ်တီဝိုင်းကရုရှားအမျိုးသားတချင်းကိုတနင်္လာနေ့ကတိခတ်ခဲ့ကြပါတယ်။ဆော်ဒီအာရေဗျကို2009ခုနှစ်နောက်ပိုင်းပထမဆုံးလာရောက်တဲ့ရုရှားခေါင်းဆောင်ကိုလိုက်လဲလဲကြိုးဆူခဲ့ကြတာပါ။ဒ ါပေမဲ့လည်း2019ခုနှစ်တုန်းကအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စော်ဒီခီးစဉ်အတွင်းကြိုးဆိုခဲ့တဲ့အတိုင်းအတာမျိုးထိတော့မရောက်ပါဘူး။ပူရဲသတင်းစာရှင်းလင်းပွဲမှာတော့2019ခုနှစ်တုန်းကစော်ဒီဘရင်ရဲ့ရုရှားခီးစဉ်အတွင်းရရှိထားတဲ့သဘောတူညီချက်တွေအတိုင်းနှစ်နိုင်ငံကုန်သွယ်ဆက်ဆံရေးတိုးမြှင့်ဆောင်ရွက်နေကြတယ်လို့စော်ဒီဘရင်ဆယ်မန်ကပြောဆိုခဲ့ပါတယ်။
နိုင်ငံပူးတွဲချုပ်ဆိုထားတဲ့တရားစီးပွားရေးစီမံကိန်း30ကျော်ဆောင်ရွက်နေပြီ။ဆော်ဒီရဲ့စီးပွားရေးဖွံ့ဖြိုးမှုအတွက် Vision 2030 စီမံကိန်းဘောင်အတွင်းကနေရုရှားတို့နောက်ထပ်ပါဝင်ဆောင်ရွက်လာရေးကိုလည်းကြိုးဆိုပါရစေ
။ဆော်ဒီအာရေဗျဘုရင်နိုင်ငံတော်စတင်အခြေတည်စ1926ခုနှစ်မှာအရင်ဆိုဗီယက်ယူနီယံကပထမဆုံးအသိအမှတ်ပြုခဲ့တာလို့ဆော်ဒီအရေးသုံးသပ်သူတွေကပြောပါတယ်။1990မှာနှစ်နိုင်ငံဆက်ဆံရေးပြန်လည်တည်ထောင်ခဲ့ပြီးနောက်ပိုင်းရုရှားနဲ့ဆော်ဒီအာရေဗျကြားဆက်ဆံရေးကတိတိတသားတိုးတက်လာပြီးပြီးခဲ့တဲ့နှစ်တွေအတွင်းပိုလို့တောင်းမှတိုးတက်လာတယ်လို့ရုရှားသမ္မတပူတင်ကပြောပါတယ
်။ Resultativnom stol vash pirvoy
2019ခုနှစ်တုန်းကဘုရင်ဆာမန်ရဲ့ရုရှားခီးစဉ်နောက်ပိုင်းစစ်ပွဲရေးပူပေါင်းဆောင်ရွက်မှုတွေတိုးတက်လာပြီးကုန်သွယ်ရေးသဘောတူညီချက်တွေအများအပြားရှိခဲ့ပြီးနှစ်နိုင်ငံကုန်သွယ်ရေးကတိတိတသားတိုးတက်လာပါတယ
်။ပြီးခဲ့တဲ့နှစ်ကနှစ်နိုင်ငံကုန်သွယ်ရေးဒေါ်လာ29ဘီလီယံထိတိုးတက်ခဲ့ပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးကြောင့်တခြားမဟာမိတ်တွေနဲ့မိဖက်တွေကိုအနောက်အရှက်မဖြစ်စေရေးလဲနှစ်ဖက်ပိုင်းဖြတ်ထားပါတယ်။ဆော်ဒီအာရေဗျကအမေရိကန်ရဲ့အရှေ့အလယ်ပိုင်းဒေသတွင်အရေးပါတဲ့မဟာမိတ်ဖြစ်ပြီးရုရှားရဲ့အရေးကြီးမဟာမိတ်ကတော့အီရန်အစိုးရဖြစ်ပါတယ်။ဆီးရီးယားနဲ့ယေမန်နိုင်ငံတွေကပဋိပက္ခတွေမှာစန့်ကျင်ဘက်ရပ်တည်နေကြတဲ့အီရန်နဲ့ဆော်ဒီအာရေဗျကြားဆက်ဆံရေးကဒီနှစ်ပိုင်းနှစ်အတွင်းပိုပြီးတင်းမာနေတာပါ။အီရန်အစိုးရနဲ့ရုရှားသမ္မတပူတင်ကြားဆက်ဆံရေးကောင်းပြီးအခွင့်အခါကြုံရင်ဆော်ဒီအစိုးရရဲ့သတင်းစကားကိုအီရန်အစိုးရထံပို့ဆောင်ပေးနိုင်တယ်ဆိုတာမျိုးရုရှားမီဒီယာကအရေးအမွှတ်ရေးသားပါတယ်။ဒီလအစောပိုင်းကတူရကီနိုင်ငံမြို့တော်အန်ကာရာမှာလုပ်တဲ့တူရကီသမ္မတရစ်ဆစ်ဖီရဲ့အာရိုဝမ်အီရန်သမ္မတဟာဆန်ရူဟာနီတို့နဲ့ထိပ်သီးဆွေးနွေးပွဲအတွင်းဆော်ဒီအာရေဗျကိုလီချောင်းရံကာကွယ်ရေးစနစ်တွေရောင်းချရေးအဆင့်သင့်ရှိနေခဲ့ပြီးဆိုပြီးရုရှားသမ္မတပူတင်ကဟာတလုပ်ပြီးပြောပါတယ်ရုရှားသမ္မတပူတင်ရဲ့ဆော်ဒီခီးစင်ဟာဆိုရင်ဆော်ဒီနဲ့အီရန်ကြားဂျာဝင်ဆစ်ဆက်သူလုပ်ဖို့စ조사နေကြောင်းရုရှားဘက်ကအချက်ပြလိုက်တာဖြစ်တယ်လို့ဝါရှင်တန်ခြေဆိုင်ပင်လယ်ကွေ့ဒေသဆိုင်ရာသုံးသပ်သူသီယိုရိုခါရစစ်ကပြောပါတယ်ဒါအပြင်နောက်လာတဲ့ချစ်ပါမယ်ဒူဘိုင်လေကြောင်းဆန်ရပြပွဲမှာရုရှားဘက်ကလက်နက်တွေရောင်းချမှုနဲ့မောင်းတူမဲ့ဒရုန်းယာဉ်နဲ့တခြားချင်းချောက်မှုတွေကိုတံပြန်နိုင်မဲ့အစစ်မြင့်နည်းပညာတွေကမ်းလှမ်းနိုင်ခြေရှိတယ်ဆိုတဲ့ရုရှားရဲ့ရည်ရွယ်ချက်ကိုပြသတာလို့လဲသူကထပ်လောင်းပြောပါတယ်ဒေတာရင်းမှာဩဇာအာဏာစူးစီးနိုင်အောင်ရုရှားဘက်ကတွတ်တွတ်လဲ့လဲ့ဆောင်ရွက်လာတာလို့အမေရိကန်အမျိုးသားကာကွယ်ရေးတက္ကသိုလ်ပါမောက်ခဒေါက်တာပေါ်လ်ဆူလီဗန်က VOA ကိုပြောပါတယ်။ရုရှားသမ္မတပူတင်ဟာဆိုရင်အီဂျစ်မှာနျူကလ িয়ার တအားပေးစရုံနဲ့တည်ဆောက်မှုဆီးရီးယားမှာစစ်ရေးအရဝင်ရောက်မှုနဲ့ဆော်ဒီအာရေဗျားနဲ့အရပ်စော်ဘွားများပြည်ထောင်စုတို့မှာသဘောတူညီချက်တွေနဲ့ဒေတာရင်းမှာလူမိုက်ခေါင်းဆောင်ဖြစ်လာနေတယ်လို့လည်းသူကပြောပါတယ်။ဒေတာရင်းအရေးမှာအမေရိကန်ရဲ့ဗျံပရာဆောင်ရွက်ချက်တွေပေါ်မှာရုရှားသမ္မတပူတင်ကအမျက်ထုတ်နေတာရှင်းတယ်လို့လည်းသူကပြောပါတယ
်မတ်သိန်ကြီးထိုက်ပါရှင်အခုဆက်ပြီးတော့ကျမတို့ဒီအမေရိကန်နိုင်ငံက #MeToo လှုပ်ရှားမှုအကြောင်းကိုနားဆင်ရမှာပါအလုပ်ခွင်တွေမှာအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာမတော်မတရားပြုကျင့်မိတဲ့ကြော်ကြားသူအမျိုးသားတချို့အလုပ်ဖြုတ်ခံရတဲ့တည်င်းတွေကြောင့်အမျိုးသမီးတွေနဲ့ပူးတွဲအလုပ်လုပ်ကြဖို့အမျိုးသားတွေစိတ်မသက်မသာခံစားနေရကြတယ်လို့စစ်တမ်းတွေကဖော်ပြပါတယ်။ #MeToo အမျိုးသမီးအခွင့်အရေးလှုပ်ရှားမှုတွေရဲ့ရိုက်ခတ်မှုကိရက်တွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက် Dora Magwa သတင်းလွှာကိုတော့မတ်မြသစင်အောင်ကပြောပြမှာပါရှင်။
#MeToo အမျိုးသမီးအခွင့်အရေးလှုပ်ရှားမှုတွေကိုဆက်လက်လှုပ်လာတာနဲ့အမျှ အမျိုးသမီးတွေနဲ့တယောက်ချင်းတွေ့ဖို့ကိစ္စတွေမှာနောက်တွန်ဝင်လေးသလိုခံစားရကြောင်းအမျိုးသား40တရာခိုင်နှုန်းကပြောပါတယ်အလုတ်ပြီးလို့အပန်းပြေသဘောအပြင်ထွက်စားကြတော့ကြတဲ့အခါမှာလေအမျိုးသမီးလှုပ်ဖို့ဂိုင်ဘက်တွေကိုအတူတူခေါ်မသွားကျင်ကြတဲ့အမျိုးသားတွေက9ဦးမှ2ဦးထက်ပိုတယ်လို့လည်း2018ခုနှစ်စစ်တမ်းတွေအရသိရပါတယ်။လိမ်ပိုင်းဆိုင်ရာစော်ကားမှုမတော်မတရားပြုမှုဆွဆွဲချက်တွေကအများပြားရှိနေသေးတာကြောင့်ဒီစစ်တမ်းရလဒ်တွေအပေါ်မှာမအံ့ဩမိပါဘူးလို့နယူးယောက်မြို့ကအခက်အခဲပြဿနာစီမံခန့်ခွဲရေးကုမ္ပဏီတစ်ခုရဲ့အတိုင်ပင်ခံဒါဗီယာထမင်းကပြောပါတယ်။
I think there is a Me Too backlash. I don't think it's serious. I don't think it's lasting.
ဒါက #MeToo လောက်ဆောင်မှုတွေရဲ့အကျိုးဆက်ပါပဲ။ #MeToo ကအမြဲရှိနေမှာပါ။ဒီပေါ်အမျိုးသားတွေကစိတ်မသက်မသာဖြစ်ကြတာပါ။အပြောင်းလဲမှာတော့ဒီလိုပဲဖြစ်ကြမှာပါပဲ
။ Columbia တက္ကသိုလ်ဥပဒေပညာရပ်ပါမောက်ခ Olati Johnson ကတော့ #MeToo လှုပ်ရှားမှုဟာအပြောင်းလဲအတွက်ကြီးမားတဲ့အင်အားတစ်ခုဖြစ်တယ်လို့ဆိုပါတယ်။
I think one of the most powerful things is that it's really brought attention to the issue.
ဒီလိုရှောင်းမှုကအမျိုးသမီးတွေပေါ်လိမ်မိုင်းဆိုင်ရာစော်ကားတာနဲ့မတော်မတရားပြုနေတဲ့ကိစ္စတွေအပေါ်လူအများသတိထားမိလာစီတယ်လို့ထင်ပါတယ်။တယောက်တည်းကပြောရင်လူတွေကမယုံကျင်ကြဘူးလေ။ဒီလိုရှောင်းမှုကအမျိုးသမီးတွေကြုံရတဲ့ပြဿနာတွေကိုအများသိအောင်လုပ်လို့ရတော့ဒါမျိုးထက်ခါကြားရပန်များလာတဲ့အခါဘယ်လိုဖြေရှင်းကြမလဲ။အဖြေရှာဖို့လိုလာတာမျိုးပါ။ဒါကတကယ်လေးထိရောက်ပါလေ
American ပြည်ထောင်စုအမျိုးသမီးဥပဒေရေးရာဌာနအဆိုအရ Me Too လှုပ်ရှားမှုတွေကိုလူတွေအာရုံစိုက်လာတဲ့အချိန်2019ခုနှစ်အောက်တိုဘာလကစပြီး American ပြည်နယ်15ခုမှာအလုတ်ခွင်တွင်အမျိုးသမီးတွေကိုလိမ်မိုင်းဆိုင်ရာမတော်မတရားပြုကျင့်မှုနဲ့လိမ်ခွဲခြားဆက်ဆံမှုဆိုင်ရာကာကွယ်ရေးဥပဒေအသစ်တွေချမှတ်ထားပြီးဖြစ်တယ်လို့ဆိုပါတယ်လက်တလောကိုလံဘီယာတက္ကသိုလ်က Me Too လှုပ်ရှားမှုဆွေးနွေးပွဲတွေမှာ Davia Tamin နဲ့ပမောက်ခဂျွန်ဆန်တို့နှစ်ဦးစလုံးပါဝင်ဆွေးနွေးခဲ့ကြပါတယ်။သူတို့နှစ်ဦးနဲ့ပူးပေါင်းပါဝင်လှုပ်ရှားခဲ့သူကတော့အွန်လိုင်းပေါ်မှာအမျိုးသမီးတွေမျှဝေထားတဲ့ဇာတ်လမ်းတွေကိုစာအုပ်တို့အဖြစ်စုစည်းပေးနေတဲ့ Shelly Oria ဖြစ်ပါတယ်
။ The internet is very strong and powerful and yet I do find that in most ways it is preparatory in nature. It prepares
Internet ကတကယ်ထိရောက်ပါတယ်။ဥပဒေတွေပြောင်းလဲလာဖို့အလုတ်ခွင်အခြေအနေတွေပြောင်းလဲလာဖို့အမျိုးသမီးတွေလာစားဒန်းတူရဖို့အပြင်လောကမှာအမျိုးသမီးတွေတွေ့ကြုံနေရတာတွေပြောင်းလဲဖို့လက်တွေအပြင်လောကမှာအပြောင်းလဲတွေဖန်တီးပေးဖို့သူတို့မျှဝေတာတွေကိုစာဝတ်အဖြစ်စူးစီးပေးနေတာပ
ါဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အငိမ့်စားရှင်နေရောဘတ်အိုမတီကလည်းမီတူးလှုပ်ရှားမှုကြောင့်သာဘာကြောင့်အမျိုးသမီးတွေဟာဥပဒေနဲ့ပင်မှာရေရှည်အလုပ်လုပ်ဖို့ခက်ခဲကြတယ်လဲဆိုတာကိုသဘောပေါက်လာတယ်လို့ပြောပါတယ်
Actually I think probably it's a good thing that people are thinking about who they're alone with and who they're not.
ကျွန်တော်မြင်တော့လူတွေကသူဘယ်သူနဲ့နှစ်ယောက်တည်းရှိတဲ့တယ်လဲဘယ်သူနဲ့တော့မရှိတဲ့ဘူးလဲဘယ်လိုအခြေအနေမျိုးမှာနှစ်ယောက်တည်းရှိတဲ့တယ်လဲဒါတွေကိုတွေးဖို့လိုမှထင်တယ်ကျွန်တော်ကြားရတာတွေလည်းအံ့ဩမိပါတယ်အမျိုးသမီးတွေကိုဟိုတယ်ခန်းကိုဖိတ်ခေါ်တာတို့ဘာလို့ပေါ့
မီတူးလှုပ်ရှားမှုရဲ့အကျိုးသက်ရောက်မှုကိုအခုခါမှာအကဲဖြတ်ဖို့ကတော့စောနေပါသေးတယ်ပန်ဒိုရာတစ်တာကိုဖွင့်ပြီးရင်ပြန်ပိတ်လို့မရတော့သလိုဒီလှုပ်ရှားမှုကလည်းစပီးရင်ဇက်တိုက်လှုပ်ရှားသွားကြရမယ်လို့အတိုင်ပင်ခံဒါဗီယက်ဒမင်းကပြောပါတယ်ရှင်
။မမြသင်းအောင်ပါရှင်။မော်တော်ဆိုင်ကယ်ကိုစီနဲ့ကဘာပတ်နေတဲ့မော်တော်လော့ခီးသွားနှစ်ဦးဖြစ်တဲ့ဆိုင်းစွန်ဖားနဲ့ကိုအောင်ကျော်ဝင်းတို့ဟာမြန်မာကနေပြစ်တိန်ထိမေလကနေဩဂုတ်လ3လအတွင်းအရောက်စီးနင်းခဲ့ကြပါတယ်အခုတော့ဗြိတိန်ကနေအပြန်ခီးစဉ်ဥရောပမြေထဲပင်လယ်နိုင်ငံတွေကိုဖျက်ကျော်စီးနင်းခဲ့ရမှာဒီ VOA ကနေ Skype ကနေသူတို့နှစ်ဦးကိုဆက်သွယ်မေးမြန်းတော့အခါမှာအခုလို့စပြောပါတယ်
အခုကျွန်တော်တို့ပြန်ထားလာတော့တူရကီကနေပြီးအိန္ဒိယဘက်ကိုဆိုင်ကယ်ပို့ဖို့စီစဉ်နေတယ်ဒီဘက်မှာဒီ logistic company နဲ့ကျွန်တော်တို့ချိန်ပြီးတော့ပေပဘုတ်တွေပေါ့နော်လိုအပ်တဲ့ဟာတွေကျွန်တော်တို့စောင့်နေပါတယ်အခုတော့
ဗြိတိန်ကနေပြီးတော့အပြန်ခီးစဉ်ဒီမှာဖြတ်တန်းခဲ့တဲ့နိုင်ငံတွေအကြောင်းကိုလည်းကျမတို့ပြောပြပါအောင်ရှင
်။လန်ဒန်နေထွက်လာတော့ကင်တိကနေစဝင်ကင်တိကစင်စပိန်နဲ့ဒီ
မိုနာကိုရိုနောက်အီတလီအီတလီပြီးတော့ကျွန်တော်တို့ဆွစ်ဇာလန်တန်ပြီးတော့တက်ဖြစ်ပါတယ်။အဲ့ဒါမှာပတ်ပြီးတော့ကျွန်တော်တို့ဩစတြေးလျတို့ကျွန်တော်ဂျာမနီလည်းပြောင်းဖို့ပြေးပါတယ်ခင်ဗျ။ကျွန်တော်တို့ సై ကယ်တွေ service လုပ်ဖို့လိုတဲ့အတွက်ပြီးတော့အဲ့ဒီကဂျာမနီကနေတစ်ဆင့်ကျွန်တော်တို့အရှေ့ဘက်ကိုပြန်ကူးဩစတြေးလျ Czech Slovakia နော်ဟန်ဂေရီပေါ့နော်အဲ့ရနေဒီစင်တောင်ဘက်ကိုပြန်ဆင်းနေခရိုအေးရှားတို့ဘာလို့အဲ့ရဒီကမ်းခြေတစ်ချောက်ကပေါ့နော်မေတဲပင်လယ်ကမ်းခြေတစ်ချောက်ကနေကျွန်တော်တို့စီးလာတယ်ဂရိထိရောက်ပါတယ်ဂရိကတော့ကျွန်တော်တို့တောင်ဘက်ပိုင်းတော့မဆင်းတော့ဘူးပေါ့နော်ကျွန်တော်တို့မြောက်ဘက်ပိုင်းကနေပြီးတော့ပဲကျွန်တော်တို့အပေါ်ပြန်တက်သွားတယ်အပေါ်ပြန်တက်ပြီးတော့ကျွန်တော်တို့ဘူဂေးရီးယားတို့ဆာဘီယာတို့အဲ့ဘက်ကနေဖြတ်ဖြတ်ပတ်ပြီးတော့ကျွန်တော်တို့ခုနောက်ဆုံးအစ္စတန်ဘူကိုရောက်လာပါခင်ဗျာ
ဒီနိုင်ငံတွေကိုဒီဖျက်လာတဲ့ကိစ္စမှာရောအဓိကဒီနိုင်ငံကူးလက်မှတ်တွေကိုလုတ်ခဲ့ရတဲ့အတွေ့အကြုံတွေပြောပြပါအောင်ရှင်
ဒီမှာပြရမခက်ခင်နေရပါတော့ကျွန်တော်တို့ဒီ research လုပ်တဲ့နေရာမှာကြိုးလျှောက်ွားတဲ့ဟာတွေပါပါတယ်ဟိုတနည်းဆိုရင် Hungary မှာထပ်ပြီးတော့ဒီ India အတွက်ပေါ့နော်ကျွန်တော်ဒီမှာလျှောက်ွားတယ်ကျွန်တော်တို့လာလည်းအခုဆိုရင်၅လပြည့်တော့မှာပေါ့နော်အဲ့တော့အရန်ရှိတဲ့အတွက်တချို့ဟာကြာကြိုးလျှောက်လို့မရဘူးပေါ့ကျွန်တော်တို့ရောက်တဲ့အခါကျမှပဲဒီကတန်ရုံမှာကျွန်တော်လျှောက်ပြီးတော့ကျွန်တော်က၂ရက်၃ရက်ချိန်ရတယ်ဆိုရင်ကျွန်တော်ဒီနားမှာတစ်ချက်တခြားနိုင်ငံတွားကြည့်ပေါ့နော်ပြီးတော့ပြန်လာပြီးတော့ visa ယူအဲ့လိုမျိုးတွေလည်းကျွန်တော်တို့လုပ်ရပါတယ်အခုဆိုလည်းကျွန်တော်တူကီရဲ့နောက်အိန္ဒိယပေါ့နော်သူတို့နှစ်ခုကတော့အဓိကဆာဝက်ဆာလန်ပိုင်းကိုတော်တော်လေးကိုစစ်ပါတယ်ကျွန်တော်အဓိကဆိုင်ကယ်ပေါ့နော်ဆိုင်ကယ်ပို့မှာလည်းကျွန်တော်တို့ဒီလေနဲ့ဖြစ်မလားစီဖရင်လည်းဆိုတော့ဗီယန်နက်စင်ပလေးတော့မသိသေးဘူးပေါ့ဟိုအဲ့ဒီဟာလေးတော့ကျွန်တော်ခုဒီဖြည့်ရှင်းနေရတော့မှာပဲ
အခု BMW အမျိုးအစားမော်တော်ဆိုင်ကယ်နဲ့ပဲတောက်လျှောက်မောင်းလာတဲ့ခါကျတော့ဒီမော်တော်ဆိုင်ကယ်နဲ့မိုင်မောင်းဘလောက်မောင်းခဲ့လဲမော်တော်ဆိုင်ကယ်အကြောင်းလေးလည်းပြောပြပါအောင်ရှင
်ဆိုင်ကယ်တော့အခုအမျိုးအစားပါသူ့မှာကျွန်တော် water cool မဟုတ်ဘူးဒီတိုင်းကြီးပိုင်းမပေါဘူးတော့ quite cool ဖြစ်တယ် air cool ဖြစ်တယ်အဲ့တော့ maintenance ကလဲတော့ပေါ့အခုတောက်လျှောက်မှာကျွန်တော်ကီလိုမီတာပေါင်း 4,000 ကျော်ပါပြီဒီနိုင်ငံပေါင်း 40 ကျော်နဲ့ဒီပေါ့နော်ဒီချက်ပြင်ရတာဆိုတော့ brake တွေကုန်သွားတာတွေတာယာကုန်သွားတာတွေဘိန်းပေါက်တာတွေပြီးတော့ဒီကြားထဲမှာတော့ကျွန်တော်ဆန်ကယ်ကသူကကီလို1000တိုင်းမှာ service လုပ်ရမှာဆိုတော့ဒီကီလို1000ဆိုတာကျွန်တော် chain နဲ့သွားတဲ့ဆန်ကယ်နဲ့ဒီကျွန်တော် shop နဲ့သွားတဲ့ဆန်ကယ်နဲ့မှာ chain နဲ့သွားပင်ကပို့ပြီးတော့ maintenance လုပ်ရတယ်ခင်ဗျအဲ့တော့ကျွန်တော်တို့ကဒီ chain မှုပဲ shop ဖြစ်တဲ့အတွက်ကီလို1000မှာမှတစ် chain gear wire chain တာလေးအညာ wire chain တာလေးလုပ်ရတော့ဟိုဂျွန်ဖက်လည်း maintenance ဘိုင်းဆိုင်ကအရန်လုံးဆံမလို့တော့ဗောနော်အချိန်လည်းအများကြီးပြန်ထွက်လာတယ် cycle လည်းတိတ်ဆိတ်ပြူရမလို့ဒီကြားထဲမှာတော့ cycle future ပြတ်တာမရှိဘူးအဲ cycle ကတော့လက်ရှိကီလို4000ကျော်လောက်မှာဒီကိုတင်းတင်းကပ်ကပ်မောင်းနေလို့ရပါလိမ့
်ဒီလိုခီးသွားရင်းနဲ့ကိုယ့်ရဲ့လုံခြုံရေးအပိုင်းကြတော့ဘယ်လိုအခြေအနေတွေ့ကြုံနေရှိခဲ့လဲရှင
်နိုင်ငံတိုင်းမှာဒီအန်ဒယ်ရှိမယ်လို့ထင်တဲ့နေရာမျိုးတွေမှာကျွန်တော်တို့ညပိုင်းမမောင်းတာတွေလုပ်တယ်ကျွန်တော်ဒီနေရာဆိုရင်စိတ်ထဲမှာတိတ်လုံခြုံမှုမရှိဘူးစကားလာပြောလူတွေကစကူတွေကတိတ်ပြီးတော့ဘာသာလမ်းဖြစ်သူတို့ရဲ့ကိုဟန်body language ရအစားပေါ့နော်တိတ်နည်းနည်းဟောမှဖြစ်တော့ကျွန်တော်လည်းမြောက်တာအာငါတို့ဒီမှာတော့ဆက်မနေနောက်ထပ်တနာညနိုင်ဆက်စီးမယ်ဆိုအမျိုးကြီးလောက်ပါတယ်အဓိကတော့ကိုယ့်ဟာကိုယ်တူတင်ကာကွယ်ပြီးတော့သွားရအများပါတယ်ဟိုဒါမျိုးဟို robbery လောက်တာတော့မကြုံဘူးပါဘူးပြင်ပြမှာတော့ကျွန်တော်တို့ဒီနည်းနည်းခပိုက်နိုင်နေတော်တော်လေးတတိထားရတယ်ကျွန်တော်ကိုယ်တိုင်ကဖိတ်ကတဝက်လောက်ကိုပွင့်သွားတယ်ဟိုခပတ်နိုင်ခံရနီးလေးဖြစ်သွားတယ်တော်တည်းရဲ့ကျွန်တော်တို့ဒီတော့ဒီချာပြန်ပြီးတော့ပြန်ပိတ်လိုက်နိုင်တယ်ဘယ်လိုလုပ်တော့လဲတော့မသိအဲ့မျိုးပေါ့နော်ဟိုကိုကိုနိုင်ကတတိထားနေကြတဲ့နေဖြစ်သက်တာတွေကလည်းရှိပါလိမ့်မယ
်တူရကီကနေပြီးတော့အိန္ဒိယနိုင်ငံကိုသွားဖို့ပေါ့နော်ဒီလိုလမ်းကြောင်းဟိုရွေးခဲ့ရတဲ့အနေအထားပြောပြပါအောင်ရှင
်စပါပေါ့နော်ကျွန်တော်တို့ကဒီအီရန်တို့ဘာလို့ပေါ့စီးဝုတ်လို့လုပ်ထားတယ်ခင်ဗျအီရန်လည်းတကယ်ဟိုတော်တော်လေးလှပါတယ်နောက်ဒီပါကစ္စတန်မြောက်ပိုင်းပေါ့နော်ဒါပေမဲ့အခုဒီလာပိုင်းမှာဖြစ်နေတဲ့ဒီအခြေအနေနည်းနည်းကကျွန်တော်တို့ကဒီ safety အရာပေါ့နော်ကျွန်တော်တို့Istanbul Turkey ကနေပြီးတော့ပဲကျွန်တော်တို့လေနေဖြစ်ဖြစ်တင်မောနေဖြစ်ဖြစ်ပေါ့နော်အစ်စ်ဖြစ်ဖြစ်ဆိုပြီးတော့ကျွန်တော်တို့အဲ့တန်းကြောင့်လေးရေးလိုက်တာပါဆိုမြန်အ
ိန္ဒိယကနေပြီးတော့မြန်မာနိုင်ငံကိုကြာတော့ဘလို့ပြန်စီးမလဲရှင
်အကြမ်းမြင့်ရထားတာတော့ကျွန်တော်တို့ခုမွန်ဘိုင်းတာမှုဒီလီကိုကျွန်တော်တို့သွားပါမယ်သွားပြီးတော့အဲ့ဒီကနေအထက်ဘက်ကိုပေါ့နော်အဓိကတော့မြန်မာပြည်ဘက်ကိုဦးတည်ပြီးကျွန်တော်ပြန်စီးမှာပါနောက်ပိုင်းတော့မှရှိတဲ့ဒီဖို့ကိုဝင်မိုးတော့ချထားပါတယ်ခင်ဗျာအဲ့ရနေတဲ့စင်ဒါဂျီလင်းတို့ကတော့တောင်ပေါ်ဒေသလေးတွေနာမည်လည်းကြီးတဲ့နေရာလေးတွေကျွန်တော်တို့ဖြစ်နိုင်တော့ကျွန်တော်တို့သွားဖို့တော့စဉ်းစားထားပါတယ်အဲ့ရနေတဲ့စင်အင်ဖာတမှုနေဆက်ကနေကျွန်တော်တို့မြန်မာပြည်ပြောင်းဖို့တော့စဉ်းစားထားပါတယ်ခင်ဗျာ
ဒါကတော့မော်တော်လော့ခီးသွားနှုတ်ဖြစ်တဲ့ဆိုင်းစွန်ဖားနဲ့ကိုအောင်ကျော်ဝင်းတို့ပါရှင်သူတို့တူရကီနိုင်ငံကိုရောက်ရှိနေချိန်မှာ VOE က Skype ကနေဆက်သွယ်မေးမြန်းထားတာပါအင်္ဂါနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ32 40 48တို့ပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
။မြင်းသိန်းတာတော့လက်ရှိရှင်ကြီးဟိုမရှိသေးဘူးဗျ။မြင်းသိန်းတာကတော့မရှိဘူး။ဒါမဲ့ကြီးမတိကျွန်း area မှာ
ဒါကတော့ရခိုင်ကြောက်ဖြူဒေသကနိုင်ငံသားရင်းနှီးမြှုပ်နှံမှုနဲ့ရင်းနှီးစိတ်ကန်းတိဆောက်ရေးစီမံကိန်းတွေကြောင့်ဒေသခံတွေရင်ဆိုင်နေရတဲ့အခြေအနေတွေအကြောင်းကိုစီးပွားရေးကဏ္ဍမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါတူတာဆုံးလေးအမေရိကန်တခွင့်အစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအပေါ်မပြတ်မတ်ဤတန့်စင်နဲ့ကိုညံဝင်းအောင်တို့ကကောက်နှုတ်တင်ပြမှာပါရှင
်။ပြည်ရင်းအိုးအိမ်စွန့်ကွာထွက်ပြေးခဲ့ရတဲ့ IDB ကချင်ဒုက္ခသည်တွေနေရပြန်နိုင်ရေးရုန်းကန်နေရစေဆိုတဲ့ခေါင်းစဉ်နဲ့ဘန်ကောက်ပို့သတင်းဆောင်မှာ HRW အဖွဲ့ကသူတေသည်မန်နီမောင်ရေးသားရတဲ့စောင်းမကိုတင်ပြခြင်းပါတယ်။မြန်မာနိုင်ငံမြောက်ပိုင်းက IDP တွေရှိတဲ့ဒုက္ခသည်စခန်းတွေမှာစိတ်ပြက်ပွရာအခြေအနေတွေတိုးလာနေပြီး IDP တွေရဲ့ပိုင်ဆိုင်မှုဆိုလို့မြေကြီးသာကြံတော့တယ်လို့ကချင်လူမှုအဖွဲ့အစည်းခေါင်းဆောင်တဦးကပြောကြားဆောင်းပါးအစမှာရေးပါတယ်။တချိန်က IDP တွေနေခဲ့တဲ့အိမ်တွေဟာပြည်ပကအတွင်းအဖျက်ဆီးခံလိုက်ရတာကြောင့်သူတို့နဲ့သက်ဆိုင်တာဆိုလို့မြေခွက်သာရှိတော့တယ်လို့ဆိုပါတယ်။ဩဂုတ်လထဲမှာတကြော့ပြန်တိုက်ပွဲတွေဖြစ်လာတာကြောင့်အရန်သားပြည်သူတွေစီရေးပီတိပကရဲ့ဒဏ်ကိုခံရတယ်လို့ဆောင်းပါရှင်ကရေးပါတယ်။ကချင်နဲ့ရှမ်းပြည်နယ်တွေမှာဖြစ်လာတဲ့တိုက်ပွဲအသစ်တွေကနေရပြန်မဲ့ IDP တွေကိုဟန်တားထားတယ်လို့ဖြစ်နေပြီးဒုက္ခတွေကြာပိတ်မိနေကြောင်းသူကပြောပါတယ်။ရှင်းနှစ်လောက်ကြာလာပြီဖြစ်တဲ့စစ်ပွဲတွေကြောင့်နေရစွန့်ခွာနေရတဲ့ IDP တသိန်းနီးပါးဟာအစိုးရဒါမှမဟုတ် KIA ကချင်တပ်တွေထိန်းချုပ်ထားတဲ့ဒုက္ခသည်စခန်း136ခုမှာခိုးလုံနေရကြောင်းစာနာရိက္ခာနဲ့စေဝါမလုံလောက်တဲ့ပြဿနာရင်ဆိုင်နေရပေမဲ့နိုင်ငံကလူသားချင်းစာနာမှုအဖွဲ့တွေရဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းအစိုးရကဟန်တားနေကြောင်းဆောင်းပါရှင်ကဆိုပါတယ်။စခန်းတွေက IDP ဒုက္ခသည်တွေအိမ်ပြန်ကျင်ကြပေမဲ့ဒုက္ခဒသည်တန်းတန်းကြီးနဲ့ရင်ဆိုင်နေရကြောင်းဝင်ငွေရနိုင်မဲ့အခွင့်အလမ်းကလည်းအနည်းငယ်သာရှိတယ်လို့ဆိုပါတယ်။ကြံရမရတဲ့အဆုံးစခန်းတွေကအမျိုးသမီးတွေနဲ့ဆယ်ကျော်သက်မိန်းကလေးတွေဟာလူပွဲစားတွေအားတဆင့်အိမ်နီးချင်းတရုတ်နိုင်ငံထဲမှာတရုတ်အမျိုးသားတွေရဲ့ဇနီးမယားဆိုတဲ့ခေါင်းစဉ်အောက်မှာလင်းကျွန်းနေအဖြစ်အယောင်စားခံနေရတယ်လို့ပြောပါတယ်။ဒါအပြင်မိမိတို့မြေယာတင်းစီခံနိုင်ရတာအိမ်ပြန်မဲ့လမ်းတလျှောက်မြေမြုံမိုင်းတွေရှိနေတာစတာတွေကလည်းအိမ်ပြန်ဖို့လုံခြုံမှုမရှိဘူးဆိုတာကိုပြနေတယ်လို့ဆိုပါတယ်။2018ဒီဇင်ဘာလတည်းမြန်မာစစ်တပ်ကတစ်ဖက်သက်အပြစ်ရစဲကြောင်းကြေညာပြီးနောက်နန်းစမ်းမြန်ရွာကထွက်သွားသူတွေပြန်လာနိုင်ဖို့မြေကြီးနားစခန်းတွေမှာလူ1000ကျော်လောက်ပြင်ဆင်ထားမယ်လို့လှုံ့ဆော်ခဲ့ပေမဲ့တကယ်တမ်းမှာတော့လူ90လောက်သာပြန်လာခဲ့ပေမဲ့စစ်ပွဲတွေကအချိန်မီးဖြစ်လာနေတယ်လို့အဲ့ဒီဒေသခံတွေဟာမိမိတို့ရွာနာမြေမြုံမိုင်းတွေရှိနေတာမပေါက်ကွဲသေးတဲ့ဆင်းလက်နဲ့ပစ္စည်းတွေရှိနေတာကြောင့်လုံခြုံမှုမရှိတဲ့အခြေအနေအောက်မှာနေနေရတယ်လို့ဆိုပါတယ်။ကချင်ပြည်နယ်ကကျေးရွာ18ရွာကို IDP တွေပြန်လာနိုင်ဖို့ဖြစ်နိုင်ခြေရှိတဲ့ဒေသအဖြစ်အစိုးရညီညွတ်ရေးစင်တာ NRPC ကမကြာသေးခင်ကပြောခဲ့ပေမဲ့အဲ့ဒီရွာတွေကတဝက်ကျော်ဟာလုံခြုံစိတ်ချရတဲ့အခြေအနေမရှိသေးတယ်လို့ဒီအကြောင်းကိုဦးရင်စွန့်ကသွားသူတွေနဲ့အတိပေးတိုင်ပင်နာမျိုးမရှိသေးကြောင်းကချင်ကျိုးတော်ဆောင်အဖွဲ့ကပြောပါတယ်။ဒုက္ခသည်တွေအနေနဲ့ရေရှည်လုံခြုံစိတ်ချရတဲ့အနေအထားရောက်မှသာကိုယ်သဘောဆန္ဒအလျောက်ပြန်လာကြမှာဖြစ်တယ်လို့လည်းဆိုပါတယ်။ကုလမကအဖွဲ့ကဦးရင်စွန့်ကသွားသူတွေကိုမေးမြန်းကောက်ခံထားတဲ့2018စစ်တမ်းအရထွက်ပြေးသွားသူရဲ့55ရာခိုင်နှုန်းဟာမြေယာပိုင်ဆိုင်မှုအတွက်အထောက်အထားဆွေးရစရန်မရှိကြကြောင်း84ရာခိုင်နှုန်းသောသူတွေကထွက်ပြေးရင်အထောက်အထားဆွဲရစရန်ဤပျောက်ဆုံးကုန်ကြကြောင်းပြောဆိုတယ်လို့ဆိုပါတယ်အပြည့်စုံကိုတော့ bangkokpost.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်းလူမှုဖူလုံရေးအဖွဲ့အစည်းတစ်ခုကထင်ရှားရသူတယောက်လိမ်မိုင်းဆိုင်ရာစော်ကားမှုဆွဆဲခံရဆိုတဲ့ကောင်းစဉ်နဲ့ Jacob Goldberg ကြီးထားတာကို vice.com မှာဖတ်ရပါတယ်ကြမ်းမတန်းတူညီမရေးအားပေးထောက်ခံတဲ့သူဒီမိုကရေစီရေးထောက်ခံတဲ့အဖွဲ့အစည်းတစ်ခုကိုတည်ထောင်တဲ့သူတယောက်ဟာ2017ခုနှစ်ကနေ2015ကာလအတွင်းမှာသူ့လက်အောက်ကအမျိုးသမီးဝန်ထမ်းတွေပေါ်မှာရုပ်ပိုင်းစိတ်ပိုင်းအနှောက်အယှက်ဖြစ်အောင်ဆော့ကားတွေဆူပြီးတော့ဆွဆွဲသူ6ယောက်ထွက်ပေါ်လာတာဖြစ်ပြီးအဲ့ဒီကတယောက်ကသူ့ကိုယ်တွေဖြစ်ရတဲ့ကိုဆောင်းမရှင်ကိုပြန်ပြီးတော့ပြောပြထားတာပါ စားရတဲ့တဲ့သဘောနဲ့အမျိုးသမီးဝန်ထမ်းတွေကိုဂလိထိုးတာခေါင်းပုတ်တာတင်မဝပုတ်တာစားရတဲ့ကိုမြင်ခဲ့ရတဲ့အပြင်ကိုရိုင်းနဲ့ကြုံတွေ့ခဲ့ရတယ်လို့ဆွဆွဲသူတယောက်ကပြောထားပြီးတော့အတင်းဖန်တန်းတာလို့ဒီရုံးခန်းထဲမှာရှိနေစဉ်ပေါင်ပေါ်ကိုတတ်ထိုင်ပြီးတော့ဗော်လီကြိတ်ဖြုတ်တာလို့မျိုးဒီလိုဆိုးတဲ့ဆော်ကားမှုတွေကိုလည်းကြုံရတယ်ဆိုပြီးတော့ဆောင်းမရှင်ကဆိုပါတယ်ဆွဆွဲသူအမျိုးသမီးအများစုဟာရှက်ကြောက်တဲ့အတွက်အထက်ရာရှိကအဖြစ်ပြောမှာကိုဆိုတဲ့အတွက်ခိုင်လုံတဲ့အသက်တွေထောက်ထားလဲမရှိတဲ့အတွက်ထုတ်မပြောခဲ့ကြတာဖြစ်ပြီးတော့ကဘာတဝါ #MeToo အမျိုးသမီးအခွင့်အရေးလှုပ်ရှားမှုတွေထွက်ပေါ်လာပြီးနောက်ပိုင်းမှာထုတ်ပြောလာတာလို့ဆိုရတယ်။ဆွဆွဲသူတယောက်ကအစစ်စစ်တိုင်ကြားဖို့အကြိမ်ကြီးကြိုးစားခဲ့ပေမဲ့လည်းမအောင်မြင်ခဲ့ဘူးလို့လည်းရေးထားပါတယ်။အလောက်ခွေအတွက်မှာလိမ်မိုင်းဆိုင်ရာစော်ကားမှု၊ကာယနှင်ပြက်အောင်လုံးမှုစတာတွေနဲ့ပတ်သက်ပြီးတော့ခိုင်လုံတဲ့ဥပဒေတွေလည်းမြန်မာနိုင်ငံမှာမရှိဘူးလို့ထောက်ပြထားပါတယ်။ဖွဲ့စည်းတွေကသူတို့ရဲ့အဖွဲ့အစည်းရဲ့ပုံရိပ်ကိုပဲအသာပေးကွယ်ကြပြီးတော့ဆွဆွဲသူတွေရဲ့လုံခြုံရေးအဆင်ပြေမှုကိုတော့လေလုရှုထားကြတဲ့တယ်ဆိုပြီးတော့အလောက်ခွင်မှာဒန်းညိုညီများစွာလုံခြုံမှုရှိရေးဆောင်ရွက်ပေးနေတဲ့ Humanitarian HR အဖွဲ့အစည်းအကြီးကဲ Colin Striegel ကဆောင်းမရှင်ကိုပြောပြပါတယ်မြန်မာနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတွေမှာဥပဒေတွေကစော်ကားခံရသူတွေကိုကာကွယ်ပေးတာမဟုတ်ဘူးဆိုပြီးတော့လူကုန်ကူးမှုရေးရာကျွမ်းကျင်သူ Matthew Freeman ကပြောတာကိုကိုးကားပြီးတော့လည်းဖော်ပြထားပါတယ်စော်ကားသူတွေကများသောအားဖြင့်အာဏာနဲ့လုံပိုင်ခွင့်ရှိကြသူတွေဖြစ်ကြပြီးတော့စော်ကားခံရသူတွေတွားပြီးတော့မတိုင်နိုင်အောင်ချိတ်ချောက်နိုင်စွာရှိတဲ့သူတွေဖြစ်တဲ့အကြောင်းလည်းထောက်ပြထားပါတယ်။တရုတ်နိုင်ငံအသေးအတော်ဘီပိုးကူးဆက်သူတွေကိုကူညီပေးနေတဲ့အဖွဲ့အစည်းတစ်ခုကထင်ရှားသူတယောက်ကလည်းအလားတူပဲလိမ်မိုင်းဆိုင်ရာစော်ကားမှုဆွဆွဲချက်နဲ့လက်အောက်ငယ်သားအမျိုးသမီးဝန်ထမ်းကိုအဓမ္မပြုချက်မှုနဲ့ဆွဆွဲခံရတဲ့အကြောင်းနှိုင်းယှဉ်ဖော်ပြထားတာကိုလည်းဖတ်ရပါတယ်ရှင်။
ရှိမှန်ပြဒီမိုကရေစီစနစ်ဒီမိုကရေစီနိုင်ငံတွေမှာအစိုးရအုပ်ချုပ်ရေးပိုင်းကိုအဓိကထိန်းချုပ်ပေးရတာကလူထုကနေပြီးတော့ဒဲအတင်မြောက်ရွေးချယ်ခံရတဲ့လွှတ်တော်ဖြစ်ပါတယ်ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့မြန်မာနိုင်ငံမှာလွှတ်တော်တွေဘလောက်ထိအားကောင်းကြံ့ခိုင်နေပြီလဲအစိုးရအုပ်ချုပ်ရေးပိုင်းကိုထိန်းချုပ်မောင်းနှင်နိုင်တဲ့အခြေအနေမှာရှိပါသလားလာမယ့်အင်္ဂါနေ့ညဒဲအလီလိုက်အစည်းအဝေးမှာဆွေးနွေးတော့ဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမြန်လူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစည်းအဝေးလွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။အီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရရှိတွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒါကတော့ဒီကနေ့ညမှာကိုသားညုံတင်ဆက်မဲ့ဒိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြပါလို့ကျမတို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင
်။ဒီကနေ့မင်းတင်ပြမယ့် idiom အသုံးကတော
့ A skeleton in the closet
ဖြစ်ပါတယ်စာလုံးပေါင်းက a ကတခု s k e l e t o n skeleton ကအယိုးစု i n in ကအแทမှာ t h e the c l o s e t closet ကဘီဒိုလို့အဓိပ္ပာယ်ရပါတယ်ဒါကြောင့်စကပိုက်တစ်ခုလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့ဘီဒိုထဲမှာရှိနေတဲ့အယိုးစုပေါ့တမအားဖြင့်တော့ဗီဒီယိုထဲမှာအဝတ်တွေအပြင်သူများမမြင်စေချင်တဲ့ပစ္စည်းတွေကိုတင်ထားလိရှိတာဓမ္မတာပါဒီအသုံးဆင်းသက်လာတာကတော့1800ခုနှစ်များကအင်္ဂလိပ်စာရေးဆရာတွေကဝိထုတူထဲမှာစသုံးလာတယ်လို့ဆိုကြပါတယ်အထူးသဖြင့်ဗီဒီယိုထဲမှာတင်ထားတဲ့အယိုးစုဆိုရင်တော့ကြောက်စရာကောင်းတာသူများမသိအောင်အထူးသဖြင့်ဖွဲ့ထားတဲ့အဓိပ္ပာယ်မျိုးဖြစ်ပါတယ်အယိုးစုဆိုတဲ့နေရာမှာဒီနေရာမှာတော့အထူးရည်ညွှန်းထားတာကတော့သူများသိလို့ရှိရင်ရှက်ဖွဲဖြစ်တာမျက်နှာပြက်စရာအကြောင်းတစ်ခုကိုရည်ညွှန်းထားတာဖြစ်ပါတယ်ဒီအသုံးရဲ့ idiom အသေးပဲကတော့ရှက်စရာမျက်နှာပြက်စရာအကြောင်းအရာတစ်ခုခုအတိတ်ကဖြစ်ရတစ်ခုခုကိုသူများမသိအောင်ဖုံးဖိထားတာရှုပ်ပယ်ထားတာသူများတွေကိုမသိစေခြင်းနဲ့အကြောင်းအရာတစ်ခုကိုရည်ညွှန်းတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Scroope ရဲ့ဥပမာကိုနားဆင်ကြကြရအောင်
If you want to be a successful politician, you can't have any skeletons in the closet. The media will sooner or later find out the truth.
အောင်မြင်တဲ့နိုင်ငံရေးသမားတူဖြစ်ချင်တော့သူများတိမှဆိုးလို့ဖုံးဖိထားတာတွေသ ိတ်ရှိလို့မဖြစ်ဘူးသတင်းမီဒီယာတွေကအမှန်ကိုမကြခင်ပဲစုံစမ်းသိရှိလာကြမှာဖြစ်တယ်လို့ထင်ပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် If you want to be a successful politician you can't have any skeletons in the closet the media will sooner or later find out the truth
တခါတရံလေမိသားစုကဖုံးဖိထားတဲ့ကိစ္စကိုသိချင်ရင်သိကြပါစီတော့ပြောပြလိုက်တော့မေလူသိရှင်ကြားပြောင်ပြောင်တင်းတင်းမေပြောဆိုနေထိုင်နေဆိုရင်ကိုဘယ်လိုပြောမလဲ
Come out of the closet
လို့ပြောလို့ရပါတယ်မိသားစုတွေရှစ်စရာမျက်နှာပူစရာအဖြစ်ပြက်မျိုးလူများမသိအောင်ဖုံးဖိထားတယ်ဆိုရင်ဘယ်လိုပြောမလဲ
A skeleton in the closet
လို့ပြောလို့ရပါတယ်ဖုံးဖိထားတာကိုထုတ်ပြောလိုက်တယ်ဆိုရင်ကိုဘယ်လိုပြောမလဲ
Come out of the closet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးတွေပဲဖြစ်ပါတယ
်ဒလလတန်တင်ဆက်နေတဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်ရှင်အခုတော့စီးပွားရေးကဏ္ဍကိုနားဆင်ရမှာပါရခိုင်ပြည်နယ်ကြောက်ဖြူဒေသမှာနိုင်ငံသားရင်းနှီးမြှုပ်နှံမှုနဲ့ရေနဲ့စိတ်ကန်းတိဆောက်ရေးတွေစတင်မှုဆိုင်းပြင်းနေချိန်မှာပဲနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေအတွက်ဒေသတွင်းကန့်သက်ချက်တွေကြောင့်ဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းအလုတ်ကိုင်အခွင့်အလမ်းတွေကျင်းမြောင်းလာနေပါတယ်။အခြေခံဥပဒေအရနိုင်ငံသားရင်းနှီးမြှုပ်နှံမှုအကျိုးအမြတ်တွေအားလုံးကိုလည်းဗဟုအစိုးရကချုပ်ကန်စီမံခန့်ခွဲတာကြောင့်ကြောက်ဖြူဒေတာအတွက်ဘလိုနည်းနဲ့အကျိုးမြတ်ခန်းစားခွင့်ရနိုင်မလဲဆိုတာကိုဒီစီမံကိန်းတွေနဲ့ပတ်သက်ပြီးသူတေသနာလုပ်ခဲ့တဲ့ကြောက်ဖြူကျေးလက်ဖွံ့ဖြိုးရေးအသင်း KRDA ရဲ့ညှိနှိုင်းရေးမှူးကိုထွန်းကြည်နဲ့မတ်သိန်ကြီးထိုက်ဆက်သွယ်မေးမြန်းပြီးတော့ဒီတပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါရရှင်
ကြောက်ဖြူစီမံကိန်းကတော့ဟုတ်ကျွန်တော်သိရသလောက်ဆိုလို့ရှိရင်တော့ဒီCT ကတော့သူတို့ EIA စလောက်နေပြီပေါ့နော် EIA သူတို့ scoping meeting အဆင့်ကိုရောက်နေပြီအာဆိုတော့ now company တခုကလည်းချပြီးတော့မကြေကျွမ်းမှာချပြီးတော့ EIA လောက်ဖို့ရှိရပြသူတို့လည်းအခုဟိုပထမဆုံးအနေနဲ့စပြီးတော့ဒေတာကိုဝင်ဆင်းတာရှိတယ်အဲ့ဒါဒီ point field company ကလည်းအဲ့မကြေကျွမ်းပုံမှာပဲအခုလောက်ထားတဲ့ရင်းနဲ့စိုက်ကန်ရဲ့အနားမှာသူကနောက်ထပ်ရင်းနဲ့စိုက်ကန်တစ်ခုဟိုလောက်ပြီးတော့ဒီဂျန်းခွဲတွေသူလောင်းဖို့ပေါ့နော်ရင်းနှံတွေသူလောင်းဖို့ဆိုပြီးတော့အဲ့မှာသူတို့လည်းEIA လောက်နေတာရှိတယ်ဆိုတော့နှကုတ်လုံးကတော့မြေပြင်မှာဒီ EIA process ကိုသွားနေကြတယ်ပေါ့မသိကြွမှာလေ
အဲ့တော့မြေသိမ်းရသိမ်းပေါ့နော်သူတို့ဘာအဲ့ဒါမျိုးဟိုလှုပ်ရှားမှုမျိုးရောတွေ့ပါသေးလား
မြေသိမ်းတာတော့လက်ရှိရှင်ကြီးဟိုမရှိသေးဘူးညမြေသိမ်းတာကတော့မရှိဘူးဒါပေမဲ့ဒီမသိကြွ area မှာပတ်ဝန်းကျင်မှာရှိနေတဲ့အဲဟိုဘာဒီတော့တွေတော့သူတို့ဝေအယောင်ဝေလောက်တာတော့ဘာလို့ကတော့အရင်ကတည်းကလည်းလောက်ထားပြီးပြီးအခုလည်းဆက်ပြီးတော့လောက်နေကြတော့မှာပဲအမှန်ဆိုရင်တော့ဒါကဒေတာခံတွေကဒီနေ့တူကမိခိုနေတဲ့အကြီးကဒီဒီတော်တွေပေါ့အ
ဲ့တော့ဒီဒီတော်တွေကိုသူတို့အယောင်ဝယ်လုပ်တဲ့ခါရောက်တော့ဒေတာခံနေနေစဉ်မိခိုနေရတဲ့ဆိုတော့ဒေတာခံနေအပေါ်မှာရောတက်ရောက်မှုရှိနေပြီလား
အခုလောလောဆီတော့သူတို့ကလည်း EIA process ကိုပဲဟိုသွားနေတာဆိုတော့အဲ့လောက်ကြီးကတော့မြင်သာတဲ့တက်ရောက်မှုတော့မရှိဘူးမြင်သာတဲ့တက်ရောက်မှုတော့မရှိသေးဘူးပေါ့ဒီစီမံကိန်းကြောင့်တော့လေဒါမဲ့ဒီငါဖိုင်နယ်ဒီဒီငါဖိုင်ပိုက်တွေကတော့အကြကြီးတွေတော့ရှိတာပေါ့ဗျာဒီဖက်မှာလည်းကျွန်တော်လုံဆောင်ရေးရဒီညာဖက်ပိုက်မဆိုင်ရဘူးဆိုတဲ့ဟာမျိုးကျွန်တော်ဒီထောက်ပြန်ချတာရှိရဲ့နောက်တစ်ခုကလည်းဒီ2000ခွန်ကတိကဒီနိုင်ငံတကာရင်းနှံတင်လိုင်းကြောင့်ဖမ်းမလိုက်တော့အဲ့မှာလည်းငါဖိုင်ခွင့်ကမရှိတော့ဘူးဆိုတော့ယသခံတွေတွေ့ရတော့နည်းနည်းမဟုတ်ဘူးဒီအများကြီးတော့အကြရိုက်လာပြီပေါ့နော်ဆိုတော့စီမံကိန်းကတက်လာပြီဆိုလို့ရှိရင်တော့ကျွန်တော်သိတာတဲ့ဒီပိုက်ပင်မှုတွေပို့ပြီးတော့များလာမယ်အခုချိန်ကြီးတော့အဲ့လိုမျိုးမရှိသေးဘူးပေါ့
တခြားအလုတ်အကင်ပြောင်းဖို့သူတို့ရဲ့ဒီအသက်မွေးဝမ်းကြောင့်အလုတ်အကင်ပြောင်းတဲ့အခြေအနေပေါ့အစားထိုးအလုတ်အကင်မျိုးရောရှိပါသလားအ
ဲ့လိုကြီးကတော့ဒေသတွင်းမှာလည်းတခြားအစားထိုးလောင်းကန်ကဘာမှမရှိဘူးလေမရှိတော့မျိုးပေါ်မှာရှိတဲ့ရင်တော့ဒီ2000ခွန်မတန်ခင်မှာမျိုးပေါ်မှာရှိတဲ့ဒီငါးဖိုင်လောင်းကန်သမားတွေတချို့ကတော့ဒီဘေးတွေမောင်းတာပေါ့ဘေးတွေမောင်းတယ်ဆိုတာဒီကယ်ရီလိုက်ပို့တာပေါ့လေမျိုးပေါ်မှာအဲ့လိုလောင်းကန်မျိုးတွေကိုပြောင်းလာကြတာမျိုးတော့ရှိတယ
်ဟိုဒေသခံတွေအနေနဲ့ဒီတရုတ်ကုမ္ပဏီတွေမှာအလုပ်ရရဆိုရင်တော့လှုပ်ချင်တယ်ဆိုတဲ့အနေအထားရောရှိပါသလား
ဒေသခံတွေကတော့ဒီလောက်ကြီးစင်းရင်နေတာတော့သူတို့ဟိုလောက်ကန်ရရင်တော့လောက်ကြတာမျိုးတော့ရှိပါတယ်အဲ့လိုမျိုးတစ်ခါတစ်ခါတန်းရှင်းနေပန်းခေါ်တာမျိုးတွေရှိတယ် အဲဒီအောင်သွင်းမှာရှိတဲ့ဒီချအမှိုက်တရတွေကိုတန်ရှင်းဖို့ခေါ်တဲ့အမျိုးတွေမှာတော့အလောက်ခံရကြတာမျိုးတွေရှိတယ
်ဒီစီမံကိန်းကနေပြီးတော့ဒေသခံတွေအတွက်ဖွံ့ဖြိုးရေးဘာတွေများလုပ်နေပါသလဲမြင်ရသလားလက်တွေ့
လက်တွေ့မြင်ရသလားတော့ဒီနှစ်ရဲ့စီတီကနေကြီးကြောင်းသားတွေကိုလေအိုက်ပေးတာမျိုးတွေကြောပွဲလေးတွေပေးတာမျိုးတွေမြင်တယ်နောက်စာအုပ်တွေလာပေးတာမျိုးတွေမြင်တယ်တခြားတော့မရှိဘူးဒီတစ်ခါတော့ကျွန်တော်တို့ဒီကြောက်ဖြူမှာအဲ့ဒီစီတီကပဲလှူထားတဲ့ရုပ်စင်တာပေါ့ယုတ်စင်တာမှာဒီဆက်ပြင်းတင်ဟောပေါ့လျှာစီပြင်းတင်တန်း6-9ရက်တင်တန်းတစ်ခုဖွင့်သွားတာရှိတယ်လူ30နောက်ပြီးတော့အင်္ဂလိပ်စကားပြောတင်တန်း2လပေါ့2လအင်္ဂလိပ်စကားပြောတင်တန်းဖွင့်တယ်လို့တော့ကြားတယ်အဲ့မှာလူ30လောက်ဟိုတင်ကြတယ်ပေါ့လေ
အခုဒီအထူးစီးပွားရေးဆောင်ရောရင်းနှီးစိတ်ကမ်းရောဟိုလုံးမဲ့ပမာဏကိုတော့တော်တော်လေးရှော့ပလိုက်ပါတယ်ရှော့ပစ်လိုက်တာတောင်မှပဲဟိုအရွယ်ဆားကတော်တော်လေးကြီးနေတော့မှာပဲဆိုတော့ဒီအခွင့်အလမ်းမှာဒေတာခံနေအတွက်ဘလိုမျိုးအလုတ်အကိုင်းနောက်ခါဒေတာခံနေရဲ့ဖွံ့ဖြိုးရေးအတွက်ဘလိုအခွင့်အလမ်းနေရှိလာနိုင်ပါသလဲအခွင့်အလမ်းနေရှိအောင်ကြိုးစားဖို့နီလန်ရောရှိပါသလား
အခုစောင့်မဲ့ရင်းနှီးစက္ကန့်မှာတော့ဒါ City Fact ကလည်းသူတို့လည်းရှင်းရှင်းလင်းလင်းပြောပါတယ်ဟောဒီတစ်ခါဟိုလာပြီးတော့ဒီ EI ရဲ့လောင်းမဲ့ Constructionဘာပေါ့ကွန်ဆော့တင်ကုမ္ပဏီကလည်းသူတို့လည်းပြောပါတယ်ကနေဒါကုမ္ပဏီကသူတို့ဘက်ကလည်းပွင့်ပွင့်လင်းလင်းပြောတယ်ရင်းနှီးစက္ကန့်မှာတော့ဒေတာခံတွေအတွက်အလောက်ကအခွင့်အလမ်းမရှိဘူးဒါလောက်အလောက် Apple အစင်မပြေဘူးဘာလို့ဆိုတော့အရင်ဒါ technician တွေပဲလောက်လို့ရနိုင်မယ်အလောက်ဆိုတဲ့အခါမှာဒေတာမှာရှိနေတဲ့လူတွေကအဲ့ပညာရတွေဟိုတတ်ထားတာမျိုးလူတွေအရင်နေတယ်မရှိဘူးဆိုတော့ဒီရင်းနှီးစက္ကန့်ကလည်းကျွန်တော်တို့ဒီပမာဏကိုရှော့လိုက်တာမျိုးတော့မဟုတ်ဘူးကျွန်တော်နားလေတလောက်ဆိုလို့ရှိရင်တော့သူကဒီရှိတဲ့ပမာဏကိုသူကသုံးဆင့်ခွဲပြီးတော့သွားမယ် fish 1အနေနဲ့ရှိမယ် fish 2အနေနဲ့ရှိမယ်ကျွန်တော် fish 3အနေနဲ့ရှိမယ်ပေါ့ဆိုတော့တစ်ဆင့်ပြီးတစ်ဆင့်ဟိုဆက်သွားဖို့ပဲရှိတယ်အရင်တုန်းကသွားထားတဲ့ဒီ program ကြီးတစ်ခုလုံးကိုသူတို့ကရှော့လိုက်တာမျိုးတော့မဟုတ်ဘူးဗျာဒါကိုကျွန်တော်သူတို့ကဒီအစူရနဲ့နှိမ့်နေပြီးတော့ကျွန်တော်တို့အောင်မြင်အောင်လုပ်မယ်ပြီးရင်အဲ့ second ကိုစပြီးတော့လေပတ်မယ်ရလာတဲ့ဟုတ်ဆက်ပြီးတော့လေပတ်နိုင်ဆိုလို့ရှိရင်ဒုတိယအဆင့်ကိုသွားမယ်ပြီးရင်တတိယအဆင့်ကိုသွားမယ်အဲ့ဒါပြီးရင်ဒုတိယ second တစ်ခုကိုထပ်ပြီးတော့လောက်မယ်အဲ့ second နှစ်ခုလုံးအောင်မြင်တယ်ဆိုလို့ရှိရင်တော့ဒီအထူးစည်းပွားရေးဆောင်ပေါ်ဆဲမှုဆောင်ကိုသူတို့ဟိုကန်တွယ်မယ်ဆိုပြီးတော့ပြောတယ်ဆိုတော့ဒေတာခန့်တွေကတော့ဆဲမှုဆောင်ဆိုတာကိုမျှော်လင့်ကြတာမျိုးတော့ကျွန်တော်တွေ့တယ်လက်ရှိ process တန်းသွားမယ်ဆိုလို့ရှိရင်ဆဲမှုဆောင်ကတော့နှစ်20အမမောက်30အထိကြာနိုင်သေးတယ်ပေါ့နော်ဒါဖြစ်လာဖို့အတွက
်ဆိုတော့ဒီဆဲမှုဆောင်ဖြစ်လာရင်ရောဒေတာခန့်นี่အတွက်အလုတ်ကైခွင်းလန်းကရောတေးချာရေရတဲ့အနေထားမျိုးဖြစ်လာနိုင်မှာလားရှင
်ဒါကတော့ generation တစ်ဆက်ကိုကျွန်တော်တို့မွေးမြူရမှာပဲအခုအရှင်ချိနေတဲ့လူတွေကတော့ဘာလို့မှမရဘူးဆိုတော့တေးချာဒါပေမဲ့ဆဲမုတ်စုံကလည်းဘယ်အရှင်မှဖြစ်လာမယ်ဆိုတော့ဟာကတိတိကျကျကြီးမရှိသေးဘူးဆိုတော့ဒါကလည်းကျွန်တော်တို့မျှော်လင့်ရအရင်ခက်ပါတယ်
အဲ့တော့ဒီရေနဲ့စိတ်ကန်းနေပြီးတော့ဒေတာခန့်นี่ရဲ့လူမှုစီးပွားရေးမှာဘာတွေအထောက်အကူဖြစ်နိုင်မှာလဲရှင်
လက်ရှိရှင်ဒီကတော့ဘိုးအစိုးရကအကုန်လုံးရှောက်ကန်ပြီးတော့ဘိုးအစိုးရကပဲဟိုပြန်ပြီးတော့ပြင်နေတယ်ကိုသူတို့တတ်မှတ်သလောက်ဟိုငွေကြီးပေါ်မှာအခြေခံပြီးတော့ပေးတာမျိုးပဲကျွန်တော်တို့တွေ့တယ်ဆိုတော့ဟိုပြည်ထောင်စုပြည်နယ်ကလည်းဒီအခွန်ကိစ္စတော့တခြားဒီအများကြီးငွေခွဲဝေရေးကိစ္စတော့ပြည်ထောင်စုပြည်နယ်ကလည်းကျွန်တော်တို့ဒီနိုင်ငံမှာခွဲဝေထားတဲ့ဟာမရှိဘူးဆိုတော့ဒေသခံတွေကဘယ်လောက်ရမလဲဆိုတဲ့ဟာကတော့ပြည်ထောင်စုအစိုးရနေပြီးတော့ဘယ်လောက်ထိပြန်ပြီးတော့တနာမလဲဆိုတဲ့ပုံမှာပဲမူတည်လင်းမယ်ဒါမှမဟုတ်ရင်လည်းကျွန်တော်တို့2008ဖွဲ့စည်းပုံကိုပြန်လည်ပြင်ဆင်ပြီးတော့ပြည်ထောင်စုနဲ့ပြည်နယ်ရဲ့ရပ်ပန်ခွင့်ကိုတည်တည်ဆဲဆဲခွေးဝေနိုင်တယ်ဆိုလို့ရှိရင်တော့ရင်းနှီးစက္ကန့်ကရလာတဲ့အခွင့်အခါတွေရှိမယ်တခြားအကျိုးအများခွေးမှုတွေရှိမယ်အဲ့လိုပုံစံမျိုးကတော့ညှော်မှန်းလို့ရနိုင်တယ်ဗျ2008ဖွဲ့စည်းပုံကိုဘယ်လိုမှမပြင်ဆင်နိုင်ဘူးဆိုလို့ရှိရင်တော့ဒါဒေသခံတွေအတွက်ဟိုအခွင့်အလမ်းဆိုတာကျွန်တော်ထင်တယ်ပြည်ထောင်စုအစိုးရရဲ့အဲဘောစေစနာပေါ်မှာပဲမူတည်လင်းမယ
်မတ်သိန်ကြီးထိုင်စီးပွားရေးကဏ္ဍကိုတင်ဆက်သွားတာပါအခုတော့တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကတင်ဆက်မှာပါရှင
်မန်ကင်ဆောင်ဝေးပြေးကအမေရိကကိုဘယ်တော့မှရောက်တာလဲနောက်ကျောင်းဘမတက်နေလဲဆိုတော့အရင်စပြပြပြောလား
ဟုတ်ကဲ့ဟုတ်ဒီမှာအခုဒီဟာကတော့ဒုတိယအကြိမ်အမေရိကလာခြင်းပေါ့နော်ပထမအကြိမ်က2015 2019မှာဆော်ဒေါပြောင်းမှညီမမှာဆက်တက်ခဲ့ပါတယ်ပြီးတော့ရန်ကုန်ပြောင်းသွားပြီးတော့ဒီ line ကိုသေချာဟိုဒီ line မှာတကယ်ပဲကိုကဘဝကိုနှိမ့်ယောက်ချင်လာမနှိမ့်ယောက်ချင်လာဆိုတော့စဉ်းစားကျင်တော့ခဏ break ယူလိုက်မယ်ဆိုပြီးရန်ကုန်ပြောင်းသွားသေးတယ်2019 August July မှာပြီးတော့အခု2018ကိုညီမကဒီဘက်ကိုပြန်လာတယ်ယူတာဂျီနဲ့ Salt Lake City က
ကျောင်းနာမည်က Brigham Young University ပ
ါအခုကျတော့ဘာသာရက်ကိုလေ့လာနေလဲ
အခုကညီမဟိုအနုစေဝါပြီးသားနဲ့ပိုးမပေးတာကိုလေ့လာနေပါတယ်ရှင
်အော်ဆိုတော့အဲ့ဒီဘာသာရက်ကဘယ်လိုနေရာတွေမှာအသုံးချမလဲ
အဓိကဒါပြောချင်တာအဓိကနှစ်လိုင်းရှိရပါတော့အာဇူရီပြောတဲ့ဟိုအရပါလဲစင်စရောင်တာဝါလဲ IV Tower ဆိုတာကတော့ Academia ကိုတက်မဲ့သူတွေမှာညီမတို့ဘာမောက္ခတွေပါတယ်စာပြန်သင်တဲ့ဘာမောက္ခတွေလုပ်နိုင်မှရှိတယ်နောက်ပြီးတော့ဟိုဟာ industry ကိုသွားလို့ရတယ် industry ဆိုတဲ့ဟာ pharmaceutical industry ဟိုဆေးဝါးထုတ်လုပ်တဲ့ဟာဆေးဝါးစမ်းသပ်တဲ့ဟာနောက်ပြီးတော့ healthcare ဘာမှဆိုလို့ရှိရင် diagnosis ဘက်တွေလောက်တာပေါ့နော်ဆေးစစ်တဲ့ဟာတွေ DNA စစ်တဲ့ဟာတွေညီမလေးကမှဆိုလို့ရှိရင်တော့ဟိုအခု loss ဖြစ်နေတဲ့ဟိုကြားနေတဲ့ဟာလေးတွေနဲ့ဆို DNA စစ်တဲ့ဟာနဲ့ဆိုတာသူတို့တော်တော်လေးရေးနေရှိရပါတော့နော်ညီမဒါတွေတော်တော်များများလောက်ရပါတယ်နောက်ဟို translational science ဆိုတာကတော့ဟိုဒီသိပ္ပံပညာရဲ့မှာဥပမာစီးတို့သွေးတို့ဆေးအစ်စ်တွေထွက်ပြီဆိုလို့ရှိရင်ဒီဟာကိုဒီစေဘတ်ဒီမှာဒီလူတွေဘက်ပြန်ပြီးတော့ဘယ်လိုနေရာမျိုးတွေမှာအသုံးပြုမလဲဘယ်လိုဟာတွေအသုံးပြုမလဲဆိုတဲ့ဟာတွေကို mediate လုပ်ပေးတာပေါ့နော်ခလဲမှာကြားခံရှင်းပြပေးတဲ့နေရာတွေမှာလည်းအဲ့ဒါမျိုးတွေလည်းလုပ်လို့ရပါတယ
်ဆိုတော့အရင်တစ်ခေါက်လာတဲ့တုန်းကကျတော့လေ master ပဲဆိုတော့အခုဟာကျတော့ဘာအတွက်လဲ
ဟုတ်ကဲ့ master နေနဲ့ပြန်လာလိုက်တယ်ဘာလို့လဲဆိုတော့ဟိုဟာ PhD ဆိုလို့ရှိရင်သူကဟို stipend ရရပေါ့နော် stipend ပေးတယ် stipend ပေးရဆိုတဲ့ခါကျတော့သူကအဲ့ဒီဟာအတွက်ကိုတော့ဒီမှာนี่นี่เนี่ยชอบได้หาဆိုလို့ရှင်น่ะตัวเนเน่ปูပြီးတော့ด้วยเลยป่ะเนาะตัวตะคาก็တော့ဟိုอ่ะดูว่าดาลีดีดาပါတယ်อ๋อมาดีดาအခုမှဒီတစ်ခေါက်မှဟိုอ่ะအစ်စ်တင်ရတာပါရှင
်ဘာကြောင့်အမေရိကန်မှာจ้องတက်ဖို့ရွေးချယ်လိုက်တာလဲ
อ๋อညီမစဉ်းစားတယ်ညီမ undergrad ကဘွဲ့ဂျိုอ่ะစင်ကာပူมาတက်ခဲ့တာလीဘွဲ့ဂျိုစင်ကာပူมาတက်ခဲ့တာဆိုတော့ပြီးတော့ညီမစဉ်းစားတာဟိုปွားမယ်ဆိုရင်ဒီถ้าจําจะเส้นออกได้มั้ยส่วนไอ้ตรงอ่ะไอ้ชิดตรงอ่ะหัวสิงคโปร์มามาสเตอร์ไม่ใช่ PhD เนี่ยตั้งชื่อตั้งชื่อแล้วก็ PhD จ๋าแล้วตัวอ่ะโหนักงานนั้นขึ้นแล้วเนเน่တော့หัวขึ้นอ่ะเนาะเฉยนี่ปูไปด่าป่ะส่วนญัวอ่ะตะชานักงานก็ตั้วมั้ยส่วนนี้โห US ตามหมดออสเตรเลียก็ญัวซินซ่าบาดซินซ่าတော့US ส่วนเลยปฐมตะเนี่ยชอบด่าตะเนี่ยชอบด่าเฉยนี่ไม่หนีละอยู่บอกเลยส่วนญัวสิงคโปร์อ่ะไอ้โหบ้วยอยู่အမှတ်ရင်းနဲ့သူကဟိုရတာနဲ့အမှတ်ထွက်တဲ့ဟာနဲ့တိတ်အစင်မပြေလိုက်လို့အချိန်တိတ်မကိုက်လိုက်လို့ပထမတစ်နှစ်ပြီးလိုက်မမီလိုက်ပေါ့အကြောင်းကိုရှောက်ရတယ်ဟာ2013ပါဗျာ2013မမီလိုက်တော့ညီမ2014မှာတစ်ခါပြန်ရှောက်တယ်2015ဝင်လို့တော့ပေါ့အဲ2015ဝင်လို့တော့ပြန်ရှောက်တော့ဩစတြေးလျမှာလည်းရတယ် US မှာလည်းရတယ်အဲဩစတြေးလျကိုသွားပြီးတော့မှ US ကဟာရတယ်ဆိုတော့ဩစတြေးလျအကြောင်းအဲ့တော့ရောက်ပြီးနောက်တည့်ရမှာပဲဟိုထွက်ပြီးတော့ဒီ US ကိုပြန်လာတာဒါပေမဲ့ညွှန်းစိတ်ထဲမှာ US မှာကြာတော့နည်းနည်းပို့ပြီးတော့ပေါ့နော်ဒါပြီးရင်သွားရမယ်အလုံးလျှောက်ရတဲ့ဟာတွေပါလေ US ဆိုနည်းနည်း option ပုံများမယ်ပေါ့နော်ရွေးချယ်စရာပုံများမယ်လို့ထင်လို့တာ
ဆိုတော့ဒီတက်ရမယ်ကြောင်းကြတော့ကိုကဘယ်လိုရွေးလဲ
အာနှစ်တင်လုံးပေါ့နော် US News and Report ဆိုတော့ website ရှိရယ်အာအဲ့ဒီကသွားပြီးတော့အမှညွှန်းလို့ရှင်တဲ့ဘာသာရပ်ကိုရွေးပြီးတော့ ranking တွေတစ်ခါပြန်ကြည့်တယ်ရွေးရတဲ့ခါညီမပထမအချိန်တော့ဆော်လန်ဖီယာကိုရွေးတဲ့အချိန်တော့ညီမတိတ်မသိလိုက်ဘူးမသိတော့ဆိုညီမ US မရောက်ဘူးလေညီမဘူးဆိုညီမဟိုဘာလို့ဒီဒေတာဝင်ကြီးကိုချစ်ရကြည့်တယ်ဒါပေမဲ့ဘလိုမျိုးဟိုရှင်းဟိုဘလိုမျိုးစိတ်ထဲမှာမြင်ကြည့်ရမယ်ညီမမသိဘူးပေါ့နော်အဲအဲ့တော့ဒါမှဆော်လန်ဖီယာမှာနေတဲ့အချိန်မှာတော့ဆိုရင်တော့ပထမတစ်နှစ်ကညီမဆက်စံနေနေတယ်ညီမဝေးဝဲအကူနဲ့နေတော့ကားမရှိရင်အစင်မကြည့်ဘူးဆိုတဲ့ဟာတွေအဲ့လိုတော့တွေ့ရတာပေါ့နော်နောက်ပြီးတော့ဒုတိယတစ်နှစ်မှာမျိုးရဲမှနေတော့အစင်တော့ဖြေပါတယ်ဒါပေမဲ့အဲ့လိုဟိုရှယ်ရီရဲ့မျိုးလဲကြတယ်အဲ့လိုကညီမစင်ကာပူကလာတာဆိုတဲ့ခါကျညီမတမန်ချင်းချင်းစိတ်ဟိုဥစားဟိုစိတ်ချစ်တဲ့ဟာလေးပေါ့လုံးလုံးညုံညုံအေးဆေးဆေးလေးနေချင်တဲ့ဟာလေးတော့ကညီမစိတ်အစင်မကြည့်ဘူးစိတ်ထဲမှာစိတ်တိုင်းစိတ်မကြောက်ဆိုပြီးတော့အဲ့ဒါနဲ့ပြန်သွားတယ်ပြန်သွားပြီးဒီတစ်ခေါက်ပြန်လာတဲ့ဆဲခါကျတော့ဩဟိုဒီခါပြန်လာရဆိုလို့ကျန်တာအေးဆေးဆေးပါညီမတို့ဒီလောက်ရတဲ့ဟာတွေကလေဇာတ်ထဲမှာလောက်ရတဲ့ဟာတွေက7နှစ်7နှစ်တခြားဒီနှစ်ချက်ဒီဒီလည်းဝင်ပြီးလောက်ရတဲ့ဟာတွေရှိရယ်အမင်းကလေးတယောက်တည်းနဲ့ဒီနိုင်ငံသားမှာကိုယ်တယောက်တည်းကိုရက်တည်ဖို့ဆိုလို့ရှိရင်ကဟိုကားလည်းမရှိဘူးပေါ့နော်ညီမကားလည်းမရှိဘူးဆိုတော့အဲ့လိုလုံးလုံးညုံညုံအေးဆေးဆေးရှိတဲ့နေရာမျိုးမှာလည်းနေချင်တယ်ပေါ့အဲ့ဒီ Salt Lake City ကတော့အီချန်းနဲ့ဆိုတဲ့နေရာမှာပါတယ်ပေါ့နော် US ကအခုအဲ့ဒီဟိုအလုံးစုံလုံးမျိုးတွေထဲမှာညီမအခုဒီ Brigham Young University ရှိရဲ့မျိုးကလည်းဒီပို့ဖို့ပေါ့နော်ပို့ဖို့မျိုးကလည်းနံပါတ်1ရှိတယ်ပေါ့အဲအဲ့ဒီဟာတွေအကုန်လုံးကညီမ website က website တွေကလည်းတွားတွားကြည့်ပြီးတော့ပြန်လာတာပါ PhD ဒါမျိုးတက်မယ်ဆိုတော့၄-၅နှစ်ဆိုတော့ဒီကို့အချိန်ဒီလောက်အပိုင်းခြားတစ်ခုကိုကိုကရင်းနှီးမြှုပ်နှံမှာဆိုလို့ရှိရင်ကအေးဆေးဆေးစိတ်ချမ်းသာတဲ့နေရာပါတယ်နေ
ချင်းတယ်ပေါ့အဲ့လိုမျိုးဟုတ
်ဆိုတော့အခုဒါဟိုမြန်မာပြည်မှာလည်းကျောင်းတက်ခဲ့တယ်နောက်စင်ကာပူမှာလည်းကျောင်းတက်ခဲ့တယ်ပေါ့အခုအမေရိကမှာလည်းလာပြီးတော့ပညာသင်ကြားနေတယ်ဆိုတော့ဟိုဒီလိုပညာသင်ကြားတဲ့ခါမှာဥမာအမေရိကရဲ့ပညာရေးစနစ်ကဘာတွေကွာခြားလဲသူတို့ရဲ့သင်ပုံသင်နည်းတွေပေါ့လေ
အော်သင်ပုံသင်နည်းကဟိုကွာတယ်ရှင်ကွာရစားဆိုတော့ပြန်လာလဲတမျိုးသင်တယ်ဒီတယောက်တော့လည်းဥမာတမျိုးပြန်ပြီးတော့သင်တဲ့စနစ်ကတော့ဟိုတက်ကတူလိုက်တက်ကတူလိုက်တော့နည်းနည်းတော့ကွာတယ်အော်ဆရာတွေသင်တဲ့ပုံစံသူတို့ရဲ့စတိုင်စတိုင်တွေလည်းမတူဘူးပေါ့နော်အော်ညီမစိတ်ထဲမှာတော့မြန်မာနိုင်ငံမှာညီမဟိုအမေကျိုးညီမတလားလောက်တက်လိုက်ပြီးဟိုဒီစင်ကာပူမသွားခင်ပါလေစင်ကာပူမသွားခင်မှာဖာမစီတက်လိုက်တော့သင်တဲ့ဟာနဲ့တော့အဲစင်ကာပူရောက်တဲ့ဟာနဲ့မှလည်းကွာသွားတယ်ခြေရန်ဟာလေးတွေကဟိုဆရာမအရှိမဒီဟာကဒီလိုဖြစ်သွားတယ်ဆိုအင်္ဂလိပ်စာရင်းနဲ့တိတ်ချာဘာမှတိတ်မချင်းပြရဘူးဘာမှတိတ်မချင်းပြရဘူးနဲ့အဲ့လိုပဲဟိုဒါကဒါဖြစ်သွားတယ်ဆိုတော့အခုကဒီအင်္ဂလိပ်စာလုံးကဘာလဲဆိုတာကိုလည်းဟိုဒီဂျင်နရီလိုက်ကြည့်နေရမှာပုံစံဖြစ်တာပေါ့နော်ဒီဂျင်နရီကြည့်ရလဲတချို့ဒီဂျင်နရီကပါမယ်တချို့ဟာကြီးကြလဲမပါဘူးဆိုတာရှိတယ်အော်အဲ့ဒါမျိုးကြာနည်းနည်းဘာပြောနေမှန်းတော့မသိဘူးပေါ့နော်အဲ့လိုပဲအချိန်တန်လို့ရှိရင်အကုန်လုံးကတော့ဟိုဟိုစာအဲ့လိုမျိုးဒီကနေဒီကနေဒီအထိကြက်ပြီးဖြေနေတော့အောင်ဝမ်းမယ်ဆိုတဲ့ဟာနဲ့ပဲအဲ့လိုပဲအောင်ဝမ်းကြမှာလေဟိုစင်ကာပူရောက်တဲ့ခါကျတော့မှအော်ဒီစာဒီစာကိုပဲစင်ကာပူမှာပြန်တင်တာသူကအချိန်ယူပြီးပေးထကြတာဟိုရှင်းပြပါလားဆိုတဲ့ဟာအဲ့တော့သိရတယ်ပေါ့နော်။ဟောဒါကြောင့်အကောင့်လိုက်တာဆိုပြီးတော့ဒါဖြစ်ပြန်ဖြစ်ပြီးတော့စင်ကာပူကနေပြီးတော့ဟိုဒီဖလာဒန်ဖီယာရောက်တော့မာစတာရောက်ပြန်တဲ့ခါကျတော့လည်းငါကတခါပြောင်းသွားပြန်စာတင်နဲ့ဟိုလုံးကမတူဘူးပေါ့နော်။သိရတဲ့စာရဲ့ဟိုဝင်ကမတူဘူး။ဝင်ငါးစားလောက်တော့ပိုกว่า
တူတာဆောင်လေအမေရိကန်တခွင်အစီအစဉ်ပါရှင်ဒီစီစဉ်ကိုကျမတို့တောက်ကြနေညပိုင်းအစီအစဉ်မှာလဲတော်ရရှင်နေနာဆင်နိုင်ကြပါတယ်အင်္ဂါနေ့နဲ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြမှာပါ
အစ္စလာမစ်အစွန်ရောက် IS အဖွဲ့ပြန်လည်ကောင်းထောင်လာမှုလူသားချင်းစာနာမှုဆိုင်ရာပဋိပက္ခကြီးကြီးထွားလာမှုနဲ့ဖြစ်နိုင်ခြေရှိတဲ့ဆစ်ရာဇဝတ်မှုတွေအတွက်တူရကီသမ္မတရစ်စစ်ထေရဲ့အာရဝါမှာအပြည့်အဝတာဝန်ရှိတယ်လို့အမေရိကန်ကာကွယ်ဝင်ကြီးမတ်အက်စပါကပြောပါတယ်အခုပြောဆိုချက်ဟာဆိုရင်ဆီးရီးယားနိုင်ငံမြောက်ပိုင်းကကတ်တိုက်ခိုက်ရေးသမားတွေအပေါ်တူရကီရဲ့ဆစ်စင်ရေးနဲ့ပတ်သက်ပြီးအမေရိကန်စစ်ဌာနချုပ်ရဲ့အပြင်းထန်ဆုံးပြစ်တင်ရှုတ်ချမှုလည်းဖြစ်ပါတယ်ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဒေသမှာတူရကီနိုင်ငံကထိုးစစ်ဆင်နွှဲနေတဲ့တစ်ချိန်တည်းမှာပဲဆီးရီးယားအစိုးရတပ်ဖွဲ့တွေကလည်းအဲ့ဒီဒေသကိုပြောင်းရွှေ့တက်ဆွဲလာနေတာကြောင့်ဒေသရင်းမှာရှိတဲ့သတင်းထောက်တွေအီရတ်နိုင်ငံဘက်ကိုထွက်ပြေးလာချရပြီဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းမှုမှာတနင်္လာနေ့တုန်းကတော့သမ္မတထရန့်ရဲ့ရုရှားနဲ့ဥရောပဆိုင်ရာထိပ်တန့်အရာရှိဟောင်းတဦးကတကယ်ပိတ်ကြားနာစစ်ဆေးခံခဲ့ပါတယ်။ယူကရိန်းဆိုင်ရာအမေရိကန်သံမဟာမာရီယိုဗန်နိုဗစ်ကိုသမ္မတထရန့်ကမေလအတွင်းရာထူးကဖယ်ရှားပစ်မှုနဲ့ပတ်သက်တဲ့အချက်လက်တွေကိုထွက်ဆိုခဲ့ပွဲရှိပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်အေအေရခိုင်လက်နက်ကင်တပ်ကဖမ်းဆီးထားတဲ့အယက်သား32ဦးတို့အခုချိန်ထိလွတ်မြောက်မလာသေးပါဘူးအယက်သား32ဦးကိုဖမ်းထားတဲ့အကြောင်းအေအေရခိုင်လက်နက်ကင်တပ်ဖွဲ့ဘက်ကအတည်ပြုထားပါတယ်ဖမ်းထားသူတွေကိုတကယ်ပဲမိသက်တပ်ဖွဲ့ဝင်တွေဟုတ်မဟုတ်ဆိုတာကိုစစ်ဆေးနေပြီးဘာဆက်လုပ်မယ်ဆိုတာကတော့ရုံးချုပ်အပေါ်မှာမူတည်တယ်လို့အေအေအဖွဲ့ပြောခွင့်ရခိုင်တုခါကပြောပါတယ်
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ Greg Burns ပါရှင်။အင်္ဂါနေ့နနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာပါရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.